Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။မြန်မာတက္ကသိုလ်1381ခုပြသူလာဇန်ခုနှစ်ရဲ့ဗုဒ္ဓဟူးနေ့ခရစ်တက္ကသိုလ်2020 January လ1ရက်နေ့မနက်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 3240 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
ကျော်ရှင်စရာနှစ်သက်ဖြစ်ပါစေတော်ရရှင်ပါခင်ဗျာကျွန်တော်ဝင်းမဲမှာဒီနေ့ထေတန်းရောက်တဲ့တွင်ကိုမမျှသစင်အောင်တဲ့သူပြောပြပေးပါပါဒီနေ့ထူးခြားတဲ့တွင်တွေထဲမှာတော့အမေရိကန်နဲ့အီရတ်ကတန်ယုံဝင်စည်းဖို့အမေရိကန်နေနဲ့အီရတ်ကတန်ယုံကိုဝင်စည်းဖို့ကြိုးပမ်းနေသူတွေကိုဆက်ကြက်ညက်ခံပြီးစစ်ကူထပ်ပေါ်နေပါတယ်လီဗျာနိုင်ငံပြည်တွင်းမှာပြည်ပဟဝင်မဆက်ဖို့အာရတ်အဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံနဲ့ကမ္ဘာတစ်ပတ်မှာနှစ်သက်ကူပွဲတွေချင်းချင်းတဲ့ကျင်းပနေကြပါပြီဒီတဲ့ရင်တွေနဲ့တူတခြားစိတ်ဝင်စားကြတဲ့တွေကိုပြောပြပေးပါပါမခွန်ညိုကြီး
။ကောင်းပါပြီရှင်။ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကနှစ်သိက္ခူနှုတ်ခွန်းဆက်ရမှာလူငယ်တွေကိုပို့ပြီးတော့ယုံကြည်အားကိုးတဲ့အကြောင်းအခုလိုပြောသွားပါတယ်
။ But there is also hope. This year my New Year's message is to the greatest source of that hope, the world's young people. From climate action to gender equality to social justice and human rights, your generation is on the front lines and in the edge lines.
ဒီသတင်းနဲ့အတူအမေရိကန်ရောက်မြန်မာလူမျိုးတွေရဲ့နှစ်သက်ကူပွဲနဲ့မြန်မာပြည်အတွက်စုထောင်စကားတွေကိုလည်းနားဆင်ရမှာဖြစ်တယ်လို့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနဲ့အစီအစဉ်နောက်ပိုင်းမှာတော့နှစ်သက်ကူတေးလက်ဆောင်တစ်ပုဒ်ကိုလည်းနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မမျှသတင်းအောင်တို့ပြောပြပေးပါမယ်ရှင
်အီရတ်နိုင်ငံကအမေရိကန်တိုင်းရင်းကိုဆန္ဒပြသူတွေကအချမ်းဖက်ဝင်စီးဖို့ကြိုးစားနေချိန်မှာအမေရိကန်ဘက်ကလည်းဆက်ကြက်ညက်ခံရင်ဆိုင်နေပြီးစစ်ကူထပ်ပေါ်နေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပြီးဆန္ဒပြသူတွေအနေနဲ့တန်ယုံတဲ့ဝေမစည်းနိုင်တဲ့ပဲအမေရိကန်ဝန်ထမ်းတွေလည်းလုံလုံခြုံခြုံရှိနေပြီးတန်ယုံကိုရွှေ့ဖို့အစီအစဉ်မရှိသေးဘူးလို့မနေ့ကဆိုလိုက်ပါတယ်။အမေရိကန်ကာကွယ်ဝန်ကြီးမတ်အက်စပါကလည်းတန်ယုံနဲ့တန်ယုံဝန်ထမ်းတွေကိုကာကွယ်ပေးဖို့နောက်ထပ်တပ်ဖွဲ့တွေစေလွှတ်နေတယ်လို့မနေ့ကပဲကြေညာခဲ့ပါတယ်။ဒေါသထွက်နေတဲ့ဆန္ဒပြသူတွေဘက်ကတန်ယုံဝင်လုံခြုံရေးပထမစည်းကိုချိုးဖျက်ကျော်ဖောက်ပြီးလုံခြုံရေးခိတ်အ ਨੇ စုံတစ်ခုကိုမိရှုကတန်တရင်တွေလမ်းပြအမှတ်တိုင်တွေကိုတုံးပြီးတန်ယုံရဲ့တန်မဏိတကားကြီးကိုရိုက်ဖွင့်ဖို့ကြိုးစားနေကြပါတယ်။အီရတ်ဆိုရလုံခြုံရေးတပ်ဖွဲ့တွေကတော့ဒီဆန္ဒပြသူတွေအခုလိုတန်ယုံနဲ့ချိုးဖောက်ဝင်ရောက်ဖို့ကြိုးစားနေတာကိုဝေမတားပေးဘူးလို့အီရတ်သတင်းမီဒီယာတွေကဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုအနေနဲ့လည်းအီရတ်ဝန်ကြီးချုပ်အက်ဗဒယ်အတူမာဒီနဲ့အီရတ်သမ္မတဘာရမ်ဆာလီတို့နဲ့ဒီလုံခြုံရေးကိစ္စအတွက်ဖုန်းနဲ့ဆွေးနွေးခဲ့ပါတယ်။မနေ့တုန်းကတော့တန်ယုံကိုကြောက်ခဲတွေနဲ့ပြစ်ပေါက်ပြီးအပြင်ဘက်ခြေဝင်းကိုချိုးဝင်ဖြတ်ဖို့ကြိုးစားခဲ့တဲ့ဒီဆန္ဒပြသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကမျက်ရည်ပုံနဲ့သုံးပြီးဟန်တာခဲ့ပါတယ်။အီရတ်နိုင်ငံကကြောထောက်နှောက်ခံပေးထားတဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေကအရက်ဘက်တက်ခိုက်သမားတွေရဲ့အခြေစိုက်စခန်းတွေကိုအမေရိကန်ကတနင်္ဂနွေနေ့မှာလေကြောင်းထိုးစစ်ဆင်ခဲ့တဲ့ပေါ်ရှုတ်ချတဲ့အနေနဲ့အခုလိုကြမ်းတမ်းစွာဆန္ဒပြနေကြတာပါ။သမ္မတထရမ့်ကတော့အခုလိုဆန္ဒပြသူတွေတန်ယုံတွေဝင်စီဖို့လှုပ်တဲ့ပေါ်အီရတ်နိုင်ငံကိုအပြစ်ဖို့ထားပါတယ်ခင်ဗျာ။
လီဗျားနိုင်ငံမှာကုလသမဂ္ဂအတိမတ်ပြုထားတဲ့အစိုးရနဲ့တူရကီအစိုးရအကြားစီရင်တဲ့ရေကြောင်းဆိုင်ရာသဘောတူစာချုပ်ချုပ်ဆိုလိုက်တာကြောင့်လီဗျားနိုင်ငံရဲ့ပြည်ဝင်ရေးကိုပြည်ပနိုင်ငံကဝင်ရောက်ဆက်ဖက်ခြင်းမပြုဖို့အာရပ်အဖွဲ့ချုပ်ကအင်ကာနီမှာတောင်းဆိုလိုက်ပါတယ်။အီဂျစ်အစိုးရကအရေးပေါ်ခေါ်ယူပြီးကိုင်ရိုမြို့မှာပြုလုပ်ခဲ့တဲ့အစည်းအဝေးကနေလီဗျားနိုင်ငံတွင်နိုင်ငံသားအစွန်ရောက်တွေဝင်ရောက်တိုက်ခိုက်မဲ့အရေးကဟန်တားနိုင်မဲ့ဆုံးဖြတ်ချက်ကိုအာရပ်အဖွဲ့ချုပ်ကအင်ကာနီမှာချမှတ်ခဲ့တာပါ။ဒါအပြင်လီဗျားနိုင်ငံအတွင်စီးရီးတင်းမာမှုတွေပိုပြီးတော့ကြီးထွားနေတာနဲ့အိမ်နီးချင်းနိုင်ငံတွေနဲ့ဒေသတစ်ခုလုံးရဲ့လုံခြုံရေးကိုထိခိုက်စေမယ့်အခြေအနေတွေအပေါ်စိုးရိမ်ကြောင်းလဲအာရပ်အဖွဲ့ချုပ်စီဝေးဘွယ်ရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။တူရကီနဲ့လီဗျားဆွေရကြားချုပ်ဆိုလိုက်တဲ့သဘောတူညီချက်ကလီဗျားနိုင်ငံအတွင်ပဋိပက္ခတွေကိုပုံမူကြီးထွားလာစေနိုင်ကြောင်းလီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကာရှမ်ဆလာမီကတနင်္လာနေ့ကပြောခဲ့ပါတယ်။ဒီတို့ကကြောထောက်နောက်ခံပေးထားတဲ့နိုင်ငံတကာတပ်ဖွဲ့တွေကလီဗျားအာဏာရှင်မိုမာဂဒါဖီကို2011ခုနှစ်မှာရာထူးကဖြုတ်ချပြီးကတည်းကတိုင်းပြည်တွင်အုပ်ချုပ်ရေးအဖွဲ့တွေအပြိုင်ဆိုင်ဖွဲ့ပြီးတော့အာဏာရဖို့ကြိုးစားလာတာပါ။နိုဝင်ဘာလကတော့တူရကီအစိုးရက GNA အစိုးရအဖွဲ့နဲ့လုံခြုံရေးနဲ့စီးရီးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်
။နိုင်ငံတော်သမ္မတဦးဝင်းမြင့်ကနှစ်သက်ကူမေကွန်းအဖြစ်မြန်မာပြည်သူတွေကိုဒီဇင်ဘာ31ရက်နေ့ကမေကွန်းပြောရမှာပြည်ထောင်စုကြီးငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးရေးစတဲ့လုပ်ငန်းတွေမှာပြည်သူလူထုကပူးပေါင်းပါဝင်ကြဖို့တိုက်တွန်းထားပါတယ်။ နိုင်ငံတော်အနေနဲ့အခက်အခဲအကျက်အကျဲမျိုးမျိုးဖြင့်စိန်ခေါ်မှုတွေနဲ့ကြုံတွေ့နေရပေမဲ့အမှန်တရားတရားမျှတမှုနဲ့ယူသားပွင့်လင်းမှုတို့ကိုလက်ခံထားပြီးအောင်မြင်စွာကျော်လွှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းအစိုးရအနေနဲ့လည်းတိုင်းရင်းသားပြည်သူအလုံးကာလရေရှည်မျှော်လင့်တောင်းတခဲ့ရတဲ့ဒန်းတူခွန်ကြီးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအာမခံပေးနိုင်မဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံခြေခံဥပဒေပေါ်ပေါ်ရေးအတွက်ကြိုးစားလှုပ်ဆောင်နေကြောင်းသမ္မတဝန်ကြီးရဲ့မေးခွန်းထဲမှာဖော်ပြခဲ့ပါတယ်။အလားတူပဲဒုသမ္မတနှုတ်ကလည်းမြန်မာပြည်သူတွေအတွက်နှစ်သက်ကူတောင်းဆိုရပေးဖို့ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲနှစ်သက်ကူကြိုးစားပွဲအခမ်းအနားကြီးတွေကိုမြန်မာနိုင်ငံအနှံ့မြို့ကြီးတွေမှာမင်းညာသကောင်ရန်ကြော်ချင်းထိပျော်ရွှင်စီကားတိုက်မြိုက်စွာကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့တူနာပုံမီ Event Park မှာနာမည်ကြီး DJ တေဂီတာနဲ့အတူ New Year Countdown လုပ်ကြရမှာတက်ရောက်လာတဲ့ပရိသတ်ကစက္ကန့်တွေကိုအော်ဟစ်ရေတက်ပြီးပျော်ရွှင်စွာကခုံကမီရှူးမီးပန်းတွေဖောက်ခဲ့ကြပါတယ်။ဒါအပြင်ရန်ကုန်မြို့က MCC မြန်မာ Convention Center နဲ့နာမည်ကြီးဟိုတယ်တွေဖြစ်တဲ့ Lotte, Chatrium, Novotel, Inalay စတာတို့မှာလည်းတေဂီတာအမှုပညာပွဲတွေစီကားစွာကျင်းပပြီးနှစ်သစ်ကိုအော်ဟစ်ကြိုဆိုခဲ့ကြပါတယ်။မန္တလေးမြို့မှာလည်းကျုံပေးတလျှောက်နဲ့စီမံသားရေးရုံးရှိတို့မှာနှစ်သစ်ကိုဂီတအစီအစဉ်နဲ့မီရှူးမီးပန်းတွေဖောက်ကနှစ်သက်ကိုတခဲနဲ့ဝိုင်းဝန်းအော်ဟစ်ကြိုဆိုခဲ့ကြပါလေခင်ဗျာ
မနေ့ဒီဇင်ဘာ31ရက်နေ့ကကမ္ဘာတလွာ2020နှစ်သက်ကိုကြိုဆိုတဲ့ပွဲတော်တွေကိုကျင်းပခဲ့ပါတယ်ရုရှားနိုင်ငံမော်စကိုမြို့ Kremlin နန်းတော်မှာမိဘန်းဖောက်ပြီးတော့နှင်းအတူတွေဖန်တီးပြုလုပ်ပြီးနှစ်သက်ကိုကြိုခဲ့တယ်လို့အရက်ဆိုဘွားမြန်နိုင်ငံဒူဘိုင်းမြို့မှာတော့10မိနစ်ကြာမိဘန်းတွေဖောက်ပြီးတော့ကြိုဆိုခဲ့တာပါဂျပန်မှာတော့ဗုဒ္ဓဘာသာဘုရားကျောင်းတွေမှာခေါင်းလောင်းတွေတီးပြီးရိုးရာမပြတ်နှစ်သက်ကိုကြိုဆိုခဲ့ပါတယ်။ဩစတြေးလျမှာလည်းတုံးမီတွေလောင်ကျန်းနေတဲ့အခြေအနေကြားကပဲဆစ်ဒနီမြို့မိဘန်းလွတ်ပွဲကိုဆင်နွှဲခဲ့ပါတယ်။အာရှတိုက်တလွာနှစ်သက်ကိုကြိုဆိုခဲ့ကြတဲ့အထက်မှာတရုတ်နိုင်ငံသမ္မတရှီချင်းပင်ကသူ့ရဲ့နှစ်သက်ကိုဆုတောင်းမှာ2019ခုနှစ်ကတရုတ်နိုင်ငံအနေနဲ့အောင်မြင်မှုရခဲ့တဲ့ကိစ္စရပ်တွေအပြင်2020အတွက်လည်းနှစ်သက်ဆုတောင်းစကားကိုပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တရုတ်ရဲ့စီးပွားရေးဆန်းဆောင်ချက်တွေကောင်းမွန်ခဲ့တာကိုလည်းသမ္မတရှီကချီးကျူးပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံဝန်ကြီးကျိုရှင်ဇိုအာဘေကတော့2020နှစ်သက်ဟာဂျပန်နိုင်ငံမှာကျင်းပမယ့်တိုကျိုအိုလံပိတ်နဲ့မတန်ဆွမ်းအားကစားပြိုင်ပွဲတွေအတွက်ဆာမျက်နှာအဖွင့်ဖြစ်တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာတော့နိုင်ငံသားဖြစ်ခွင့်ဥပဒေအစ်စ်ကိုဆန့်ကျင်ဆန္ဒပြပွဲတွေနဲ့အတူနှစ်သက်ကိုချင်းနှင်းဝင်ရောက်ခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီရဲ့ဒီဥပဒေအစ်စ်ကမွတ်စလင်တွေကိုခွဲခြားဖိနှိပ်တယ်ဆိုပြီးတော့အိန္ဒိယနိုင်ငံတဝန်ဆန္ဒပြပွဲတွေဒီဇင်ဘာ17ရက်နေ့ကလေးကပေါ်ပေါက်နေတာပါနှစ်စဉ်နှစ်သက်ကူပွဲတော်ကိုစီကားစွာကျင်းပလေးရှိတဲ့ဟောင်ကောင်မှာတော့6လကြာကြာဆန္ဒပြပွဲတွေကြောင့်နှစ်သက်ကူပွဲတော်ကိုမဆင်နွှဲခဲ့ကြပါဘူးနှစ်သက်ကျူပွဲတော်တွေကိုအကြီးမားဆုံးကျင်းပလေးရှိတဲ့ American ပြည်ထောင်စုနယူးယောက်မြို့ Times Square မှာတော့ဖန်ပေါ်လုံးကြီးကိုအောက်ကိုတဖြည်းဖြည်းဖြုတ်ချပြီးလူထောင်ပေါင်းများစွာကနှစ်သက်ကိုဒေသဆန်တော်ချင်းအတိုင်းကြိုဆိုကြမှာဖြစ်ပါတယ်
ဒီ American တာမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိဆိုင်းတိုမီတာ32 kHz 9335ဆိုင်းတိုမီတာ40 kHz 0483ညဆိုင်းတိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ
်ကျော်ရှင်ကျမ်းပါတဲ့နှစ်သက်ဖြစ်ပါစေတော်တော်ရှင်ပါခင်ဗျာVOA သတင်းဌာနကဗိုလ်တော်ဦးမနဲ့သတင်းတွေကိုဆက်ပြောပြပေးနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်ကုန်သည်သဘောတူညီချက်သစ်အပိုင်းတစ်ခုကိုရှေ့လာလဲမှာလက်မှတ်ထိုးဖို့ရှိတယ်လို့ကြေညာလိုက်ပါတယ်။ဒါအပြင်သမ္မတထရမ့်ကဆက်ပြီးတရုတ်နဲ့နောက်ထပ်လုပ်မဲ့ဆွေးနွေးပွဲတွေကိုတက်ဖို့သူကိုယ်တိုင်တရုတ်ပြည်ကိုသွားဖို့ရှိတယ်လို့မနေ့ကပြောလိုက်ပါတယ်။ Wall Street ဈေးကွက်ပြန်မဖွင့်ခင်မှာပဲသမ္မတထရမ့်ကတရုတ်နဲ့ခြေပြန့်ပြည်စုံတဲ့ကုန်သည်သဘောတူညီချက်ပထမအပိုင်းတစ်ကိုဇန်နဝါရီ15ရက်နေ့မှာသူကိုယ်တိုင်လက်မှတ်ထိုးမယ်လို့ Internet Twitter ကနေရေးလိုက်ပါတယ်။သမ္မတထရမ့်ကဆက်ပြီးဒီလက်မှတ်ထိုးဘက်ကိုအင်ဂျီတော်မှာလုပ်မှာဖြစ်ပြီးတရုတ်ဘက်ကဆင့်မြင့်ကိုယ်စားလှယ်တွေတက်ရောက်မှာဖြစ်တယ်လို့လည်းဆိုပါတယ်။သမ္မတထရမ့်ကလည်းအဲ့ဒီနောက်ပိုင်းမှာတော့ဒီကုန်သွယ်ညှိနှိုင်းစရာတွေဆက်လုပ်ဖို့သူကိုယ်တိုင်တရုတ်ပြည်သွားမှာပါလို့ဆိုပါတယ်ခင်ဗျ။
အိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာတယ်လီဖုန်း message SMS ပေးပို့မှုပိတ်ထားတာကိုဗုဒ္ဓဟူးနေ့ကအိန္ဒိယအာဏာပိုင်တွေကပြန်လည်ဖွင့်ပေးလိုက်ပြီးဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့ဒစိတ်တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဂျမူးနဲ့ကက်ရှမီးယားပြည်နယ်ရဲ့အဆင့်အတန်းကိုအိန္ဒိယဆရာကရှော့ချပြီးတဲ့နောက်မှာလူညုံရေးကိုတင်းကျပ်ပြီးဆက်သွယ်ရေးဝန်ဆောင်မှုတွေပိတ်ဆို့ထားပြီး၅လအကြာမှာအခုလိုတယ်လီဖုန်း message ပေးပို့တာကိုပြန်လည်ခွင့်ပြုခဲ့တာဖြစ်ပါတယ်။ဒေသအစိုးရပြောခွင့်ရရိုဟိတ်ကတ်စနာအစိုးရပြည်နယ်အတွင်းကအခြေအနေတွေကိုစဉ်းစားသုံးသပ်ပြီးတဲ့နောက်မှာအခုလို SMS ပေးပို့မှုပြန်လည်ဖွင့်ပေးဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အစိုးရစည်းရုံးနေမှာရှိတဲ့ broadband internet ဝန်ဆောင်မှုတွေကိုလည်းပြန်လည်ဖွင့်ပေးမှာဖြစ်တယ်လို့သူကပြောပါတယ်။ broadband internet အသုံးပြုသူတခြားသူတွေကတော့အသုံးပြုခွင့်ရရှိအောင်မဟုတ်သေးပါဘူး
Spain နိုင်ငံမှာတော့ Catalonia ဒေသပြီးသန့်လွတ်လပ်ရေးကိုထောက်ခံသူတွေအနေနဲ့လက်ကင်ဖုန်းတွေကိုသုံးပြီးအစိုးရကိုလှည့်ပြားဆန္ဒပြဖို့ပြင်ဆင်နေကြပါတယ် Democratic Tsunami လို့နာမည်ပေးထားတဲ့ဒီဆန္ဒပြသူတွေအဖွဲ့ကခေါင်းဆောင်များစွာကိုထောင်ချခံပြီးတဲ့နောက်မှာဒေသတော်ဝန်မှာပေါက်ဆက်ညှိနှိုင်းဆန္ဒပြနိုင်ဖို့ဒီလက်ကင်ဖုန်း App တွေကိုစသုံးလိုက်တာပါနောက်ဆုံးပြစ်မှတ်ချဆန္ဒပြခဲ့တာကတော့ Barcelona နဲ့ Real Madrid တို့ဒီဇင်ဘာ17ရက်နေ့ကကစားခဲ့ကြတဲ့ El Clasico ဘောလုံးပွဲမှာဖြစ်ပါတယ်ဆန္ဒပြသူတွေအနေနဲ့ဒီတည်တံ့ခွဲထွက်လွတ်လပ်ရေးကိုထောက်ခံတဲ့စာတမ်းပါတဲ့ဘောလုံးတွေကိုကွင်းထဲဖြစ်ထည့်ပြီးဘောလုံးပွဲကိုရပ်တန့်ခဲ့ကဒီဘောလုံးပွဲအပြင်ဘက်မှာလည်းအကြမ်းဖက်ရင်ဆိုင်မှုတွေဖြစ်ခဲ့ကြပါတယ် Democratic Tsunami အဖွဲ့မှထင်ရှားတဲ့ခေါင်းဆောင်မသတ်မှတ်ထားပဲနောက်ကနေဦးစီးလှုပ်ဆောင်ပေးနေသူတွေရဲ့နာမည်ကိုလည်းလျှို့ဝှက်ထားကြပါတယ်မကြာသေးတဲ့သတင်းပတ်တွေအတွင်းမှာတော့ဒီအဖွဲ့အနေနဲ့မိနစ်ပိုင်းတွင်ထောင်ပေါင်းချီတဲ့ဆန္ဒပြသူတွေကိုစုစည်းနိုင်ပြီးအာဏာပိုင်တွေကိုအငိုက်မိစေခဲ့ပါတယ်ပါစီလိုနာတက္ကသိုလ်ရဲ့နိုင်ငံသိပ်ပံပါမောက္ခအန်ရစ်လူချန်ကဒီဆန္ဒပြပွဲတွေအတွက်ချိန်ညာချက်တွေကိုဘယ်သူကပုံမှန်မသိအောင်လို့သူတို့လှုပ်ရှားမှုကိုဗိုလ်ချုပ်ကင်မှုရှော့ချလာခဲ့တယ်လို့ဆိုပါရခင်ဗျာ
အမေရိကန်ရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးမူဝါဒတွေအပေါ်မှာစိုးရိမ်နေကြတဲ့အမေရိကန်လူမျိုးသိပ်ပံပညာရှင်တချို့ဟာတခြားနိုင်ငံတွေကိုပြောင်းရွှေ့ပြီးတော့သုတေသနလုပ်ငန်းတွေကိုလှုပ်ဆောင်လာကြပါတယ်အမေရိကန်အစိုးရကဥတုရာသီပြောင်းလဲမှုပြဿနာကိုရှော့တွက်ပြီးသုတေသနရန်မုံငွေတွေကိုရှော့ချလိုက်တဲ့အတွက်သိပ္ပံပညာရှင်တွေဟာဥရောပနိုင်ငံတွေနဲ့တရုတ်နိုင်ငံတွေကိုသွားပြီးတော့သုတေသနလုပ်ငန်းတွေဆောင်ရွက်လာကြတယ်လို့ပြင်သစ်နိုင်ငံမော်တဖီလီယာတက္ကသိုလ်နဲ့ပူးပေါင်းပြီးတော့ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးသုတေသနဆောင်ရွက်နေသူကာရိုလီကပြောပါတယ်အမေရိကန်ကရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးသုတေသနလုပ်ငန်းတွေအတွက်ငွေကြေးလျှော့ချဖြတ်ကျောက်လိုက်တယ်လို့တချို့သုတေသနလုပ်ငန်းတွေကိုလည်းဖြတ်သိမ်းလိုက်တယ်လို့သူကပြောတာပါသိပ္ပံပညာရှင်ပေါင်းရာနဲ့ချီပြီးအလုပ်ထွက်သွားတယ်လို့လည်းလက်တလောနယူးယောက်တိုင်းစ်သတင်းစာဆောင်းပါးတစ်ပုဒ်မှာဖော်ပြခဲ့ပါတယ်ဒီဇင်ဘာလတည်းကစပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပတဲ့ရာသီဥတုတိုက်ဖျက်ရေးဆွေးနွေးပွဲမှာတော့အမေရိကန်အစိုးရအနေနဲ့သုတေသနလုပ်ငန်းတွေဆက်လက်လုပ်ကိုင်နေကြောင်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်2020ဖြစ်ဇန်နဝါရီလ1ရက်ဗုဒ္ဓဦးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မမ်းမြသတင်းအောင်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းလာလေးထဲမှာတော့ကုလသမဂ္ဂအဖွဲ့တွင်ရေးမှူးချုပ်ရဲ့နှစ်သစ်ကူနှုတ်ခွန်းဆက်တဝန်လာနဲ့စတင်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ရဲ့နှစ်သစ်ကူနှုတ်ခွန်းဆက်သဝင်လွှာမှာကွန်လွန်တော့မဲ့2019ကိုစိတ်ပြက်အားငယ်စပွဲသုံးသပ်ထားပေမဲ့2020နှစ်သစ်အတွက်တော့လူငယ်တွေပေါ်ယုံကြည်အားထားလို့ပိုးကောင်းတဲ့အနာဂတ်ကိုဖန်တီးဖို့မျှော်လင့်ချက်တွေအပြည့်ရှိနေပါတယ်။ဂျနီဗာမြို့ကုလသမဂ္ဂအဖွဲ့ယုံက VOA သတင်းတောက် Research Line သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးမှာပါရှင်။
ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့အကြီးအကဲအန်တိုနီယိုဂူတာရက်စ်က2020ပြည်နှစ်နဲ့လာမယ့်ဆယ်စုနှစ်သစ်တစ်ခုလုံးကိုမျှော်မှန်းကြည့်ရမှာတော့စိုးရိမ်စိတ်တွေနဲ့ရောမျှော်လင့်ချက်တွေနဲ့ပါရောပြွန်လွန်နေပါတယ်။နှစ်သစ်ကိုကြိုဆိုရင်းသူကအနာဂတ်မှာစောင့်ကြိုနေတဲ့မတိကျမရေရာမှုတွေနဲ့မလုံခြုံမှုတွေကစိုးရိမ်စိတ်ကိုဖြစ်ပေါ်စေရတဲ့အကြောင်းရင်းတွေပါလို့ဆိုပါတယ်။လူသားတွေအကြားမညီမျှမှုတွေနဲ့အမုန်းတရားတွေတိုးလာတာတွေပြိပကစစ်ပွဲတွေကဘာဂျိုပူလွေးလာတာတွေဟာကဘာကြီးရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုလက်တလောချိတ်ချောက်နေတယ်လို့သူကယုံကြည်နေပါတယ်။အထူးသဖြင့်ကဘာပတ်ဝန်းကျင်ဥရုယာတီပြောင်းလဲမှုဟာရေရှည်ပြဿနာတစ်ခုဖြစ်ုံသာမကမျက်မှောက်ကာလမှာထင်ထင်ရှားရှားကြီးရင်ဆိုင်နေရတဲ့အနေရတစ်ခုဖြစ်တယ်လို့လည်းဆိုပါတယ်။ကဘာကြီးလောင်ကျွမ်းနေချိန်မှာလက်ရှိမျိုးဆက်ကဘာမှမေမေရရမလုပ်ပဲနေတာကိုဒီအတိုင်းကြည့်နေလို့တော့မရတော့ဘူးလို့သူကပြောပါတယ်။
But there is also hope. This year, my New Year's message is to the greatest source of that hope, the world's young people. From climate action...
ညောင်လင်းချက်တွေရှိနေပါသေးတယ်။ဒီနေ့ကျွန်တော်ရဲ့နှစ်သစ်ကူအမှာစကားကဘာလဲဆိုတော့အနာဂတ်ညောင်လင်းချက်တွေရဲ့အကြီးမြင့်ဆုံးအရင်အမြစ်ကကမ္ဘာလူငယ်တွေဆိုတာပါပဲ။ဥရုယာစီပြောင်းလဲမှုကဆလို့လူမှုရေးတရားမျှတမှုကြားမတာရုံညီမျှရေးနဲ့လူအခွင့်ရေးကိစ္စတွေအားလုံးမင်းတို့တွေရဲ့မျိုးဆက်ဟာရှေ့တန်းတက်ဦးမှာရှိနေမှာဖြစ်တယ်လို့ထိတ်တန်းသတင်းတွေအဖြစ်လဲဖန်တီးပေးရပါမယ်။မင်းတို့ရဲ့တန်တိတ်ထန်စိတ်ဓာတ်နဲ့စိတ်အားထက်သန်မှုကိုလေးစားလို့မဆုံးနိုင်ပါဘူး။အနာဂတ်ကိုပုံဖော်ဖို့မင်းတို့တွေမင်းတို့ရဲ့အခန့်ကဏ္ဍကိုမှန်မှန်ကန်ကန်တောင်းဆိုနေကြတာပါ။မင်းတို့နဲ့အတူငါရှိနေပါမယ်။မင်းတို့နဲ့အတူကုလသမဂ္ဂအဖွဲ့ကြီးအတူရှိနေပါလေ။ကုလသမဂ္ဂအဖွဲ့ကြီးဟာမင်းတို့ပိုင်တဲ့အဖွဲ့ကြီးပါ။
စက်တင်ဘာလတုန်းကတော့ကုလသမဂ္ဂအဖွဲ့ကြီးက Fridays for Future အနာဂတ်အတွက်တောက်ကြနေများဆိုတဲ့ကမ္ဘာလုံးဆိုင်ရာကြောင်းသားများလှုပ်ရှားမှုအဖွဲ့ကြီးကိုကုလသမဂ္ဂအဖွဲ့ကြီးရဲ့ပတ်ဝန်းကျင်ဆိုင်ရာစုချီးမြှင့်ခဲ့ပါတယ်။အဲ့ဒီကမ္ဘာလုံးဆိုင်ရာကြောင်းသားများလှုပ်ရှားမှုအဖွဲ့ဟာဆွီဒင်ဆွေကျော်သက်မင်းကလေး Greta Thunberg ရဲ့ဖလောင်အနိတင်တန်ငွေတွေရှော့ချရေးလှုံ့ဆော်တောင်းဆိုနေမှုကိုအားကြပြီးဖွဲ့စည်းပေါ်ပေါက်လာတာပါ။ကမ္ဘာကြီးပူလေလာမှုကကမ္ဘာကျော်ပေါ်ကတက်ရှိဘဝတွေကိုအန္တရာယ်ချင်းချောင်းနေတယ်လို့ယုံကြည်နေသူကသားတဲ့စာလူငယ်လှုပ်ရှားတက်ကြွသူတွေရဲ့ဥဆောင်လမ်းပြတစ်ယောက်ဖြစ်ပါတယ်။လူငယ်တွေသူတို့ယုံကြည်ရတယ်ထုတ်ဖော်ပြောဆိုရတဲ့လူငယ်တွေမြင့်မြင့်မားမားတွေးခေါ်တာကိုဒီကမ္ဘာကြီးလိုအပ်နေတယ်လို့သူကပြောပါတယ်။လူငယ်တွေအနေနဲ့ကိုလုံနိုင်တဲ့နယ်ပယ်တွေကိုတိုးချဲ့ချဲ့ထွင်လုပ်ကိုင်ကြဖို့နဲ့လက်ရှိမျိုးဆက်တွေကိုဖိအားတွေဆက်လက်ပေးနေဖို့ကိုလည်းသူ့ရဲ့နှခွန်းဆက်တဝင်လွားမှာတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ
I wish you peace and happiness in 2020 thank you
ကိုရဲမြင့်ထွန်းပြောပြသွားတာပါရှင်ကမ္ဘာတဝန်းနေရာဒေသအတော်များများမှာ2019ခုနှစ်ကုန်ဆုံးလို့2020နှစ်တစ်ကိုကြိုဆိုနေကြတာမှာအမေရိကန်ပြည်ထောင်စုမှရောက်နေတဲ့မြန်မာမိသားစုတွေလည်းကိုရောက်ရှိရာပြည်နယ်မြို့နယ်အသီးသီးမှာကိုရဲ့အရင်နှီးဆုံးမိတ်ဆွေတွေအပေါင်းအသင်းတွေနဲ့ဆူဝေးပြီးတော့နှစ်တစ်ကိုကြိုဆိုကြပါတယ်။အမေရိကန်ပြည်ထောင်စုတဝန်းရောက်နေကြတဲ့မြန်မာမိသားစုတွေနှစ်တစ်ကိုကြိုဆိုကြမယ့်အစီအစဉ်တွေကိုတော့ကိုစော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရှင်။
အမေရိကန်ပြည်ထောင်စုမှရောက်နေကြတဲ့မြန်မာမိသားစုတွေဟာကိုနဲ့နိဆက်ရာမိသားစုမိတ်ဆွေအပေါင်းအသင်းတွေနဲ့တနေရာမှာစုဝေးချက်ပြုတ်စားတော့ပြီးနှစ်တစ်ကိုကြိုဆိုကြလို့ရှိတာမှာ2020နှစ်တစ်ကိုလည်းအလားတူပျော်ရွှင်စွာကြိုဆိုကြဖို့စီစဉ်နေကြပါတယ်ဒီနှစ်အတွက်ထူးခြားတာကတော့အမေရိကန်ရောက်မြန်မာမိသားစုတွေကမြန်မာပြည်ငြိမ်းချမ်းဖို့တဦးပေါ်တဦးမြေတားထားပြီးအတူတကွလက်တွဲဆောင်ရွက်ကြဖို့တိုက်တွန်းထားကြတာပါနယူးယောက်ပြည်နယ်အထက်ပိုင်းအယ်ဘနီမြို့ကကိုယ်စောကိုကိုနိုင်ကတော့သူတို့မိသားစုနှစ်တစ်ကိုကြိုဆိုမဲ့အစီအစဉ်ကိုအခုလိုပြောပြပါတယ်
ကျွန်တော်တို့မျိုးလေးမှာတော့မြန်မာမိသားစုတွေကတော့တစ်ထောင်ကျော်လောက်ရှိတယ်ဗျနီးဆက်ရသူအဝင်းဝိုင်းလေးတွေကတော့လောက်ကြတာပေါ့ဗျာကျွန်တော်တို့ကတော့ဒီကကျွန်တော်နဲ့ခင်မင်းကြီးနီးတဲ့ကျွန်တော်တို့ရဲဘော်ရဲဘက်တွေတငယ်ချင်းတွေစုပြီးတော့ကျွန်တော်တို့ဒီစားပွဲစားတောက်ပွဲလေးလုပ်မယ်ပြီးရင်ကျွန်တော်တို့ကနှစ်တစ်ကိုကြိုမယ်ပေါ့ဗျာဒီလိုစီစဉ်လာပါတယ်ဗျကလေးလူကြီးခမ်းမန်းကြီး20လောက်တော့ရှိမယ်ဗျ။နီးစားရတော့ဗျာကျွန်တော်တို့မျိုးလေးမှာနောက်တစ်ပတ်ဆိုရင်ဒီကရင်မြစ်တကူးရှိတယ်။တို့ဖိစာကြီးလည်းကျွန်တော်တို့ဖြန့်ဝေထားတာတွေ့ပါတယ်ဗျာ။နောက်တစ်ပတ်ဇန်နဝါရီလ15ရက်ဇနီးနေ့နေ့ပေါ့နော်။တို့နီးစားရတခြားမျိုးလေးမှာလည်းအဲ့လိုပဲကျွန်တော်တို့လှမ်းဖိစာလေးရှိတယ်ပေါ့ဗျာ။အားတဲ့သူတွေတော့သွားကြတာပေါ့။အဓိကတော့နှစ်တကူးစုတော့ကျွန်တော်တို့တိုင်းပြည်ပတ်ဒီပတ်နေရာရောက်နေပြီမဲ့လေနှစ်ဒီကူမှာ2020မှာတိုင်းပြည်ငြိမ်းချမ်းပါပြီးတော့ဗျစစ်ပွဲတွေငြိမ်းချမ်းပြီးတိုင်းပြည်တိုးတက်ဖွံ့ဖြိုးပါစေလို့ပဲကျွန်တော်ပြောချင်ပါတယ်ဗ
ျမေရီလန်းပြည်နယ်ဆီဗာစပရင်မှာနေထိုင်တဲ့ကိုရင်ထွေးကလည်းတငယ်ချင်းမိသားစုတွေနဲ့စုပြီးနှစ်တစ်ကိုကြိုဆိုဖို့စီစဉ်ထားကြအောင်အခုလိုပြောပါတယ
်ဩကျွန်တော်တို့ဒီနေ့နယူးယီးယားတော့ကျွန်တော်တို့နှစ်စဉ်ပေါ့လေတငယ်ချင်းမိသားစုတွေနဲ့ပေါင်းပြီးတော့ဒီနယူးယီးယားကိုကြိုဆိုတာပေါ့နော်အဲ့ဒီအခါကျတော့ပါလီစီစဉ်ရလဲဆိုတော့တမိသားစုဆိုပါလီလှုပ်လာခဲ့ပြီပါတယောက်ကတော့အစားအသောက်လေးလှုပ်လာခဲ့ပြီပါတယောက်ကတော့ကျွန်တော်တို့ပါချက်စားမယ်ချက်စားမယ်မဟုတ်တခုခုတာဝန်ယူပေးပါပြီးွားမယ်ကျွန်တော်တို့ဝိုင်းပြီးတော့တငယ်ချင်းမိသားစုတွေအကုန်ဝိုင်းရှယ်ကြတယ်ပြီးွားတဲ့ခါကျမှကျွန်တော်နှစ်တစ်ကိုကြိုစားတယ်ဆိုတော့နှစ်တိုင်းနှစ်တိုင်းတင်းတင်းတင်းတင်းနဲ့ဟိုအရင်တော့ဆို50-60စုမိသားစုလှုပ်နေကိုယ်ကမိသားစုတွေနည်းနည်းများလာတဲ့ခါကျတော့မိသားစု10-15စုလောက်ဖြစ်လာတယ်အဲ့တော့ပေါင်းပြီးတငယ်ချင်းအိမ်တိုင်းမှာသတ်မှတ်ပြီးတော့ရွေးလိုက်တယ်ရွေးပြီးတော့မှကျွန်တော်တို့ဒီညဆိုရင်ကျွန်တော်တို့ဒီနေ့မြန်မာလူမျိုးပြည်ပြည်ပေါ့နော်ဒီလိုအမေရိကန်စားတောက်လည်းမဟုတ်ပါဘူးကျွန်တော်တို့အုံလို့ခေါ်ဆွဲလေးချက်စားကြမယ်တကယ်ချင်းပြည်သားစုတစုကအုံလို့ခေါ်ဆွဲလေးကိုတာဝန်ယူချက်ပြီးချက်ပြုတ်လာမယ်ကျွန်တော်တို့ကတော့အစားတွေအသောက်တွေအားတွေယူဝါကြမယ်ပြီးဝမ်းကျွန်တော်နှစ်စဉ်မှာ2020မှာအားလုံးကြမ်းကြမ်းမှမချမ်းချမ်းသာသာနဲ့လူရဆန္ဒတွေကျွန်တော်တို့ခလုံးမထီစူးမညီပဲဖြစ်နိုင်ပါစေဆိုတာသူတောင်းရရင်လည်းကျွန်တော်နေယူရကြိုဆိုကြမှာပါခင်ဗျာ
နေပါနာပြည်နယ်မှာရှိတဲ့ကဘာကျော်လောင်းကစားမြို့တော်ဖြစ်တဲ့Las Vegas မြို့ကဆူရှိလုပ်ငန်းရှင်ဦးစန်းထွန်းနီကတော့သူတို့မြို့မှာရှိတဲ့မြန်မာဖုန်းတော်ကြီးအကြောင်းမှာပြည်ရွတ်မြေတာပို့ရင်နှစ်တစ်ကိုဖြတ်သန်းမယ်လို့ဆိုပါတယ်
။ကျွန်တော်တို့ကပုံမှန်ဆိုတော့အဲ့ဒီဒီမှာရှိတဲ့ဟိုတယ်ကာစီနိုကြီးတွေအကုန်လုံးမီရှူမီပန်လွတ်တာဟိုကတော့15မိနစ်လောက်သူကချွတ်ပေးပါတယ်တော်တော်လေးကြာတယ်နောက်ပြီးတော့လှလဲတအားလှပါတယ်အကုန်တန်းစီနေတော့ဒါပေမဲ့ကျွန်တော်လွန်ခဲ့တဲ့6မိနစ်ကလေးကစပြီးတော့ပုံကြီးအကြောင်းမှာပုံကြောက်တာကျွန်တော်တို့ဇေယသမချိတ်တာအကြောင်းတော်မှာအဲ့ဆရာတော်ဖရာဟိုညနေပိုင်းကို9:00ရက်6:00ပဋ္ဌာန်းရွတ်တယ်။ဒါပြီးရင်တရားထိုင်တယ်ပြီးရင် the Catabiro, I meet up with Yawi, meet up with Yawi, Rao, Sennanai, Joe, Dwaratu, Dr. Lupa, Countdown, Lower Malupa, Elo Joe, Dwabiro, Sennanai, Nami Lau, Jamaskar of Yaji, TV, Kono, Yakai, Yakamiroba, Elo, Elo celebrate Lowly Shiba, Chanole, Tignaro, who Pavi, who are very Kongjama, get the Kumelo Chenoru to Walu Tabare, Susan Tabare. ကျွန်တော်မှာဘာမှမရှိတဲ့လူတွေအားလုံးကိုဒီနှစ်ထဲမှာ2020မှာအကုန်လုံးကတကယ်ညီညွတ်ညွတ်နဲ့စရအောင်မြင်မြင်နဲ့ကျွန်တော်တို့သူကမူရီတာစိတ်နဲ့ကြိုးစားကြမယ်ဆိုရင်တကယ်ကိုအောင်မြင်သွားမှာပါအဲ့အောင်မြင်မှုအတွက်လည်းကျွန်တော်တကယ်ဆုတောင်းပါတယ်ဆက်လေးလေးဆုတောင်းပါတယ်အိန္ဒိယနာပြည်နယ်4ဝင်းမြို့ကကိုပြည်လင်းထုကလည်းအလုတ်အလိုက်ရမှာမိသားစုမိတ်ဆွေတငယ်ချင်းတွေနဲ့စုပြီးနှစ်သက
ဒါဆိုရပါတယ်လေပေါ့။ရင်းနေတဲ့မစ္စတန်ငယ်ချင်းတောင်းလေးရောက်လဲဖိတ်ထားတယ်လေ။ဆိုရင်သူတို့တော့ဒီလိုပဲပေါ့တကားစင်းလေးကြွားကြပါဟိုအကြောင်းဒီအကြောင်းဟိုမှာဒီအကြောင်းဒါပါကြီးအကြောင်းပေါ့။အေးရမတိုင်ကလေးနည်းနည်းလေးဆုတောင်းပေးကြပါပေါ့။ကျွန်တော်တို့ရှိမှာတော်တော်များများတပတ်လုံးပေးကြတာများတယ်။နည်းနည်းရတယ်ခရစ်မတ်နေ့တွေကလည်းစားပေးကြတာများတယ်။အဓိကကတုံးဝရေးကြည့်တယ်။မြန်မာနိုင်ငံ
ဒီနေ့ကျွန်တော်ရဲ့နေ့တက်ကူအမှာစကားကဘာလဲဆိုတော့အနာဂတ်2019ခုနှစ်ကုန်ဆုံးလို့2029ရဲ့ကိုရောက်နေပြီဖြစ်ပေမဲ့ကမ္ဘာအနောက်ဖက်ချာမှာရှိနေတဲ့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတချို့မှာတော့နေ့တက်ကူဖို့နာရီအနည်းငယ်လိုနေပါသေးတယ်ခင်ဗျာ
ကိုစားဝင်လိုက်ပြောပြခဲ့တာပါရှင်အခုကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းအောက်နှုတ်ချက်တွေနားဆင်ကြရပါမယ်မူလဆောင်ပါရှင်တွေရဲ့အားပေါ်မပြတ်စေဘဲမှတ်အစ်တန်စင်ကတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေရပ်တန့်ဖို့ကုလသမဂ္ဂပြောဆိုချက်ဆွဲကောင်းစီနဲ့အာရကန်ရိုဟင်ဂျာအမျိုးသားအဖွဲ့အစည်း ANO ရေးသားထားတဲ့ဆောင်းပါးကိုယူရေးရှာရွေးပြီးတော့ကမ္ဘာဖျက်ရပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့တခြားလူနည်းစုတွေပေါ်မှာလူခွင့်ချိုးဖောက်နေရတဲ့အတွက်ပြင်းထန်တဲ့ရှုတ်ချတဲ့ဆုံးဖြတ်ချက်မှုကြောင့်တစ်ခုကိုဒီဇင်ဘာလ29ရက်နေ့ကကုလသ
ထောက်ပြပြီးတော့ဝေဖန်သွားတာပါရခိုင်ကချင်နဲ့ရှမ်းတိုင်းဒေသလူတွေစုရဲ့ပေါ်မှာလူမျိုးတုပ်တဲ့ဖြစ်နေရပါနေလူသားတွေပေါ်ကျူးလွန်တဲ့လောရွက်တွေကိုရပ်ဖို့မြန်မာဆွေရကိုတိုက်တွန်းထားပါတယ်အမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေပေါ်မှာစနစ်တကျအကြံဖက်တာအကျဉ်းအကျဉ်းလှုပ်လှုပ်ခိုင်းတာမရင်းကျင်တာနှိမ့်စက်တာစားတွေကိုလည်းရပ်ဖို့မြန်မာဆွေရကိုတောင်းဆိုထားတာပါလူရင်းစံနဲ့တ ဒီနေ့ကျွန်တော်ရဲ့နေ့သက်ကူအမှာစကားကဘာလဲဆိုတော့အနာဂတ်ဘဏ်အေးရေးသားထားတဲ့ဆောင်းပါးကတော့EN.VNN+.VM မှာဖတ်ရပါတယ်။2019နှစ်ထောင်နှစ်ဆယ်ဘဏ္ဍာနှစ်အတွင်းမှာနှစ်ဒသမ၄ဘီလီယံအမေရိကန်ဒေါ်လာပို၊အင်းဒီစင်းနိုင်ငံတွင်နေမြန်မာကြားနေဆက်ကုန်သမှုလုပ်ဆောင်နိုင်ခဲ့တဲ့အကူထောက်ပြထားပါတယ်။ နေဆက်ကိရိယာနေတဲ့စစ်တစ္စသမ၆ဘီလီယံဒေါ်လာပို၁.၉နိုင်ငံပြီးတော့တန်း၉၅ဘူတင်သွင်းနိုင်ခဲ့တဲ့အကြောင်းဒါဟာပြီးခဲ့တဲ့နှစ်ကတည်းကစရဲဒေါ်လာ၆၁၅ဒသမ၉တန်းဘူတွတ်တက်လာတာဖြစ်တယ်ဆိုပြီးတော့မြန်မာစီးပွားရေးဦးစီးဌာနကိုကိုးကားပြီးတော့ပေါ်ပြထားပါတယ်။တရုတ်ထိုင်းဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယအင်ဂျင်နိုင်ငံတွေနဲ့နေဆက်ကုန်သွယ်မှုလုပ်ကိုင်နေရဖြစ
ဒီနေ့ကျွန်တော်ရဲ့နေ့သက်ကူအမှားစကားကဘာလဲဆိုတော့အနာဂတ်ပုံမှန်ဆိုရင်တော့အရင်ဒီမှာရှိတဲ့ဟိုတက်ကစီနိုကြီးတွေအကုန်လုံးသိစင်ပေါ့လေတငယ်ချင်းမိသားစုတွေရတော့တက်တူတက်တော့ထွက်ပစ္စည်းစားတွေဖြစ်ပြီးတော့လူသုံးဝပစ္စည်းတွေကိုမြန်မာနိုင်ငံတည်းပြပကနေပြီးတော့တင်းသွင်းနေတာဖြစ်ကြောင်းဖော်ပြထားပါတယ်ရှင်
မအီတန်စင်ပြပြသွားတဲ့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုနားဆင်ကြရတာပါရှင်အခုတော့နှစ်တက်ကူအတွက်တေးလက်စာနားဆင်ဖို့အလှည့်ရောက်ပါပြီဒီနေ့မနက်မှာတော့ထွန်းအိန်ဒရာဘိုရဲ့မြန်မာပြည်မှာဆိုတဲ့တဲ့ချင်းကိုရွေးချယ်ထားပါတယ်အတူတူနားဆင်ကြရအောင်ပါရှင်
ยาแค่เป็นเดียวชวนมาดีลูกแค่เป็นอกงสันดานอารมณ์ที่สมยอลินจะมาเนี่ยแค่ดูมีใจฉันแต่ไหนบุอจินนาสิยึดจะจะดู
转向你，谁的那天孤你被妈妹的对你呀来妈一度不安呀不你妈给妈塞着把你呀不把你你妈给妈大呀成你家把你那路那拉度娘都得得都把孤心吧全然将你提中的你的爷爷妈比妈大的那家子家门里妈比妈大呀千里家巴西龙大拉度娘做个的就挂过心的话全然将你举重的你的爷爷家子不有门里你要的个不会露你的债只能
ဆယ်ပြည့်နှစ်ကစလို့ VOA သရရှင်တွေအတွက်ရောမြန်မာပြည်သူပြည်သားတွေအားလုံးမှာလောဘဒေါသမောဟမမနာဆိုတဲ့ဝင်ထုတ်ဝင်ပိုးတွေကနေကင်းဝေးကြပါစေရှင်မြတ်တာတရားနဲ့အတူစိတ်နှလုံးအေးချမ်းကြပါစေကြောင်း VOA ဝိုင်းတော်သားတွေရဲ့ကိုစားစုမုံကောင်းတောင်းပေးပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာဒိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းလိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။2020ပြည့်နှစ် January 1ရက် VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီခန့်လိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေမှာတော့အင်္ဂါနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးကန်ပြန်လည်ထုတ်လွှင့်ချက်နဲ့သူယုံကြည်ရအစီအစဉ်နှမျိုးကိုနားဆင်ရမှာပါ။အခုရင်ဆုံးကိုသားညွန့်ဦးအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီတစ်နှစ်ကုန်ပြီးတော့နောက်တစ်နှစ်ကူးပြောင်းမဲ့ချိန်မှာ2020ခုနှစ်ရဲ့စင်ခေါ်ချက်နဲ့အလားအလာကိုဆွေးနွေးသွားမှာဖြစ်ပါတယ်အခုဆိုရင်တော့2019ခုနှစ်ကိုပြီးတော့2020လည်းကိုချင်းကပ်လာပြီဖြစ်ပါတယ်2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံရနိုင်မယ့်ဒီစင်ခေါ်ချက်နဲ့လာလာကောင်းတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားမှာပါအဓိကပြင်ဆင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်တူကတော့ဒီ EPSF ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်လက်ရှိမြန်မာရေးလေလာသူဒေါက်တာနိုင်အောင်ဖြစ်ပါတယ်နောက်တူကတော့နိုင်ငံရေးဆောင်မရှင် NHK ရဲ့ဒီသတင်းဌာနကသတင်းအေဒါတူလည်းဖြစ်ပါတယ်ကိုတီဟာဖြစ်ပါတယ်နှစ်ဦးစုံလေလိုင်းပုံမှာရှိပါတယ်ခင်ဗျကျွန်တော်အရင်ဆုံးကိုတီဟာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကျွန်တော်တို့ပြောမယ်ဆိုရင်တော့2020ထဲမှာထူးခြားခြားပြည်တွင်းထဲမှာဆိုရင်တော့ရွေးကောက်ပွဲပေါ့ပြည်ပမှာဆိုရင်တော့ကြုံနေရတဲ့ပြဿနာစစ်ခေါ်ချက်ဆိုရင် ICJ ICC ပါဝင်နိုင်ငံကဖိအားပါကျွန်တော်မေးချင်တာကကိုတီဟာအနေနဲ့ဒီ2020မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အရင်ဆုံးကျွန်တော်တို့စင်ခေါ်ချက်တွေပေါ့နော်အကဲဆန်းချက်တွေကိုလည်းဆွေးနွေးကြပါတယ်2020မြန်မာနိုင်ငံကြုံဝင်ရနိုင်တဲ့အကဲဆန်းချက်တွေတန်းပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
ဒီရတော့ဗျာဒီဘက်မှာဆိုလို့ရှိလို့ရှိရင်ရေကောက်ပွဲဒီကောက်ပွဲမတိုင်ခင်မှာကျွန်တော်တို့ဒီခြေကဥပဒေပြင်ပေးပေါ့နော်ဒါတွေကတော့အဓိကပေါ့တိုးတိုးလေးပဲတခြားကျွန်တော်တို့ဒီအစိုးရရဲ့ပတ်သက်တဲ့ပြဿနာအစီအစဉ်တွေရတယ်ဒီသွားမလာဘူးလို့ကျွန်တော်တို့မပြောနိုင်ခင်နေသားပါအဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီကမဲ့ရေကောက်ပွဲအချို့ကျွန်တော်တို့နိုင်ငံဆိုရှာမှုတွေရှိနိုင်တယ်စားပြတ်မှုတွေရှိနိုင်တယ်ဒီနေရာမှာတော့ပြောရကျွန်တော်ဒီဘက်မှာရှိတဲ့အထုပ်ရေးတက်ကနာတွေကလည်းအတုံးချပြဖြစ်လာနိုင်တယ်လို့အတုံးချတယ်လို့ဖြစ်သွားမယ့်ကိစ္စတွေလည်းရှိနေတယ်ဥပမာကျွန်တော်ဒီ Victoria ကိစ္စလည်းဒီအဲ့လိုလွယ်မားတဲ့တက်ကနာတွေပေါ့နော်ကျွန်တော်တို့အောက်ခြေမှာဖလားပြီးတက်ကနာတွေကလည်းကြီးထွားလာနိုင်တယ်လို့ရှိပါတယ်ကျွန်တော်ဒါကဒီဘက်မှာနိုင်ငံရေးနဲ့အထုပ်ရေးနဲ့တက်ပြတ်ဖြစ်ဖို့တောင်းနေရတဲ့ဥတီနေပါတယ်ဒီဘက်မှာကျတော့ကျွန်တော်တို့ဒီအခု ICJ ပေါ့နော် ICJ ကနေပြီးတော့ကျွန်တော်တို့ပုံကျက်ချက်ထွက်လာခဲ့ရင်ပေါ့နော်ဆိုတော့ကျွန်တော်ဒီတော့ပါ PR ကဒီ website ဖြစ်လာမယ်လို့ကျွန်တော်မှတ်ပါတယ်။အပြင်တော့ ICJ မှာတင်ထားတဲ့ကိစ္စကကျွန်တော်တို့လက်တော်ဒီရက်ချက်တစ်ခုနဲ့တင်တယ်လို့ကျွန်တော်တို့ယူဆပါတယ်။ဒါဆိုဒါဒီပုံစံချက်တရားရုံးကနေပြီးတော့စာမလိုက်နေတဲ့ကြောင်အသုံးပြုပြီးတော့ဒီရက်ဖက်ကနေပြီးတော့ကျွန်တော်တို့ PR ကို website လုပ်လာဖို့ရှင်းလို့ကျွန်တော်ယုံကြည်ပါတယ်။ဆိုတော့ဒီလိုမျိုးရှိလာခဲ့မယ်ဆိုရင်တစ်ဖက်ကလည်းပြည်ပါတော့ကျွန်တော်တို့ PR တွေဒါပိတ်ဆို့မှုတွေပြစ်တင်မှုတွေပေါ့နော်အဲ့လိုမျိုးရှိလာနိုင်တယ်ဆိုတော့ဒါရီရဲ့ကျွန်တော်နိုင်ငံတကာဆက်ဆံရေးနဲ့ဒီမျိုးတဲ့လူပေါ်ပါလေအကျိုးဆက်ရောက်မှုရှိတယ်ဆိုတော့ကျွန်တော်2020ကကျွန်တော်တို့ဒီအထူးအပြောင်းလဲပေါ့နော်နောက်ဆက်လာမယ့် NDI နောက်ဆက်စက်တန်းမှာဥပဆောင်လဲရေးပေါ့ကျွန်တော်ရအစီအရာပဲနောက်ဆက်စက်တန်းမှာပါဝင်ပါရဲ့လဲရေးပေါ့အားပြမှုတွေပဲကြီးလာမယ်ဆိုပြည်ပပြည်ပ PR တွေအများများမယ်အလိုထားပါပဲ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာကုတ္တရာကိုတစ်ခုထပ်မေးချင်ပါတယ်ကုတ္တရာခုနပြောသွားတဲ့အထင်မှာရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံပြင်ကိစ္စဖွဲ့စည်းပုံပြင်ကိစ္စက2020မှာဘယ်လောက်ထိဖြစ်နိုင်ရည်ရှိလို့လဲခင်ဗျာ
ဟုတ်ကျွန်တော်အိုးမြင်ရတော့ဗျာဖွဲ့စည်းပုံကဘယ်လိုပဲပြင်ပြင်ကျွန်တော်တို့ကဒီ၄၆ဆောင်းနဲ့ပဲတော့တိုးအောင်မတော်တော်များများပါလေဆိုတော့တကယ်တမ်းကျွန်တော်တို့ဖွဲ့စည်းပုံဒီရေးချက်ကိုကော်မတီကနေပြီးတော့ကျွန်တော်တို့ရဲ့ကော်မတီကပြင်ပြထားတဲ့ကိစ္စဟောင်းနဲ့ရှိတယ်ဆိုတော့ဟိုလက်တွေ့မှာတကယ်တမ်းကျွန်တော်တို့ထုတ်ဖို့တော်တော်ခဲရတယ်တက်ကလည်းဒါတော့ချောင်းကျွန်တော်တို့ဖတ်ကျင်တယ်အမျိုးမျိုးပေါ့နော်တက်ကကျွန်တော်တို့တက်ကအရာဆိုတော့အမျိုးမျိုးဒါကိုလက်မခံဘူးဆိုပြီးတော့ပြောတယ်ဆိုတော့ကျွန်တော်၄၃ဆောင်းရတယ်တက်ကလက်မခံဘူးကျွန်တော်တို့ကကျွန်တော်တို့ဟိုပြင်လို့ရတဲ့အနေအထားဆိုတော့ကျွန်တော်တို့ဒီခြေကဥ်တွေပြင်ရတယ်နိုင်ငံရေးဆောင်ရှားမှုတော့ပဲဖြစ်လာတယ်ကျွန်တော်နိုင်ငံရေးဆောင်ရှားမှုတော့ပဲဖြစ်လာမျိုးဆိုတော့ကျွန်တော်တို့ဒီရေတော့ပဲဥတည်နေတဲ့စိုင်းဒီမှာကျွန်တော်တို့ခြေကဥ်တွေပြင်နေတဲ့ပုံစံရှိတယ်ဒီကြေအားကြောရှိတယ်ဆိုတော့တက္ကသိုလ်ရမယ်ဆိုရင်စိတ်ဆော်ချက်ပေါ့နော်စိတ်ဆော်ချက်ကိုအားပေးရတော့ဖြစ်သွားမယ်လို့ခမ်းတယ်ဒီလိုပဲသူတွေကလို့ဒီဒီရည်ရချက်ကိုအားထုတ်ကြရင်တော့ကလည်းဟိုအားပြန်မှုရှိလာနိုင်တယ်တက္ကသိုလ်ကအတိုက်ချက်ချက်ချက်ရေးပါတယ်လည်းအားပြန်မှုရှိတယ်တက္ကသိုလ်မရှိသေးနဲ့တက်မတော်တဲ့အားပြန်မှုရှိတဲ့ခါကျတော့ဒါရီကကျွန်တော်တကယ်တမ်းတည်းပါဒီလည်းကတော့ပြောင်းအောင်ပြန်နေတယ်မဟုတ်ဒီလိုရင်းရင်းတကယ်ဆိုရင်တော့ဆက်ရောက်မှုရှိတယ်ဆိုရမယ်တက်မတော်တွေက ဒီနေ့တော့ကျွန်တော်တို့ဒီလိုပါပုံစံတက်ပြီးဒီခေါက်တိုင်းမှာဒီချီယာဥတွေပြင်ရင်းရင်းရင်းရေးကိစ္စတွေတော့ပြပါလာရှိတယ်ချီယာတွေတော့ကျန်ခိုင်းတယ်ဆိုတော့တို့ကပုံစံတက်ကိုတတိယစာတယ်လဲဆိုတော့ချီယာဥတွေဆိုင်ရာရင်းသွားမှုကအဲ့ပုံစံတက်ကိုဖိကိုင်းတယ်လဲမဖြစ်လာနိုင်ဘူးကွာအဲ့တော့ရင်းရင်းပေါ်ရင်ကျွန်တော်တို့ဒီဘက်မှာရှိသေးရှိသေးပုံစံတက်သဘောတူတဲ့ကိုသွားဖို့ခက်
ဟုတ်ကဲ့တစ်ဆက်ထဲမှာပဲဒီ NRR ရဲ့ NLD ပါတီကဒီနှစ်ပြောမယ်ဆိုရင်2020ယူကောက်ပွဲလို့ရင်ဆိုင်ရမှာပါ2020ယူကောက်ပွဲကအရင်2015မှာကျုံခဲ့တဲ့ယူကောက်ပွဲလို့အလားလာကောင်းနေလဲရှိနိုင်လားဘာတွေကဲဆက်ချက်တွေကြုံနိုင်ပါလဲခင်ဗျာသူ့အတွက်
အဲ့တော့ကျွန်တော်တို့လည်းပေါ်တော့ဒီကျတဲ့ဂျာတဲ့ယူကောက်ပွဲရတဲ့ဒီကျတဲ့ခါပါ NLD ရဲ့2020ယူကောက်ပွဲကိုရင်ဆိုင်တဲ့နေရာယူကောက်ပွဲအစီအစဉ်ကိုကျွန်တော်လည်းတက်ဆောက်သုံးသပ်တယ်ဆိုတော့ဒီ ICJ ကိစ္စဖြစ်လာတာအစိုးရအကောင်သူလည်းပြောပါတော့ ICJ ကိစ္စဖြစ်လာတဲ့အခါဒီထဲမှာပြည်လူလူဒီအစိုးရရဲ့ဒီတာဝန်ယူတော့မှုမှာထောက်ခံမှုပြုတာတတ်မှုပေါ်အားပေးမှုတွေရတယ်ဒါကရင်းချင်းပေါ့နော်ဒီ NLD မှာစတင်နေတဲ့ကျွန်တော်တို့ဒီနိုင်ငံရေးထောက်ခံမှုတွေဟာဆရာတွေကစစ်ကြည့်ပြန်ပြီးတော့အားပြေတော့ပေါ့နော်ဒီတော့လည်းပဲအထွေထွေဆရာတွေပြည်နယ်မှုတွေရတော့ရှိတော့မယ်ဆိုတော့သူတွေကဗာပြန်ပြောလာကြလဲဆိုတော့2020ဒီဘက်မှာတော့ကျွန်တော်တို့ပြင်ပြတော့တဲ့ပြည်ပြောင်းလဲမှုတွေအော်တော့ဒါဒီစာထုတ်မှုတွေတော့လေဒီခုတက်ပို့ပြီးတော့ပြည်သားရဲ့ပါတော်နဲ့ကျွန်တော်တို့အမတ်တရရှိရဲ့ပြည်တော်ရဲ့ဒီလုပ်ဖို့ပြည်ပြလာတဲ့တော်ရှိတယ်။ဟောပြတ်တနာဒီမှာလည်း NLD ကိုရွေးချယ်ပြီးတို့ရဲ့ပြည်ပြည်ရွေးချယ်ရမယ်ဆိုရဲအဲဒီလိုတို့ဒီဟာဖြစ်နေတဲ့တက္ကနာရှိတာပေါ့နော်။ဆိုတော့ဒီလိုပြောပြကြပြီ ITJ တက္ကနာကလည်း NLD ကိုပြန်ပြီးတော့ပြင်ပြင်ပေးထားတဲ့အနေသားရှိတယ်။ဒီချင်းမျိုးတက်ပြီးချင်းချင်းသွားနိုင်ရင်တော့ကျွန်တော်တို့2020 NLD ကဟို2015လို့အများကြီးမရရင်တော့မကျွန်တော်ဆင်းရဲအစိုးရဖွဲ့နိုင်တဲ့အခြေရောတို့တွေသွားနိုင်ပါလိမ့်မယ်ဟုတ်ကဲ့
တစ်ဆက်တည်းကိုတရားထပ်မေးချင်တာကပြည်တွင်းညင်းညိုင်းနဲ့အမျိုးသားပြန်လည်တင်မြှောက်ရေးကိစ္စပါပြောမယ်ဆိုရင်တော့ရခိုင်ဒေသမှာဆိုရင် Ranger issue လို့ကိစ္စတွေပေါ်လာသလိုပဲနောက်ပိုင်းမှာ AA အဖွဲ့ရဲ့ဒီဇနက်ကိုင်လှုပ်ရှားမှုတွေကပိုပြီးအားကောင်းလာတယ်အဲ့တော့ဒီ2019ခုနှစ်မှာပြောမယ်ဆိုရင်ညင်းညိုင်းလှုပ်ရှားမှုတွေကနောက်ဆုတ်သွားသလိုတောင်ဖြစ်ပြီးတော့တိုက်ပွဲတွေပိုပြီးတော့တွေ့လာရတယ်2020အလားလားပြည်တွင်းညင်းညိုင်းအလားလားရခိုင်အခြေအနေဘယ်လိုသုံးသပ်မိပါလဲ
အဲ့တော့လေခိုင်ချင်နေတာကျွန်တော်ကတော့ဟိုအစိုးရအတွက်အဲစင်ကုန်မှုတစ်ခုတော့ဖြစ်နေတယ်ဒီမှာဒီအတွက်သမီးတော်ကိုဟိုအသက်ကြီးချောင်းတဲ့ဒေသကလည်းဖြစ်လာတယ်ပြည်လို့ဆိုတော့ကျွန်တော်တို့ဒီလူရင်းသားတွေကျဲဆဲထဲမှာချိတ်ချောက်မှုရှိတဲ့ပြန်မလာရဲဘူးဆိုတဲ့အနေဒါဖြစ်နေရတယ်ပြီးတော့အေးရဖြစ်နေလို့လှုပ်ရှားနေလို့ဖြစ်နေရပါတယ်ဆိုတဲ့အနေဒါဟိုပြန်ပြီးတော့ညှာကြည့်တာပေါ့အဲဒီချက်ကတစ်ခါတည်းမှာပဲမဟုတ်ပဲလေအစိုးရကဒီဒေသကြီးကိုကာဝယ်နေတယ်လို့ဆိုရင်အဲ့တော့အဖြစ်ဟန်ဆက်ပတ်သက်ယူရမယ့်အနေအားတွေဒီအေအေပေါ်ပေါက်လာတဲ့အတွက်တော့လို့အဖြစ်ကအေအေလက်ကလေးခုတ်လိုက်တယ်ဒီပုံစံလေးနဲ့ IG ကတော့ဒါကကြာပြောထားတဲ့ဘောရှိအဲ့တော့ဒီ perception တော့လူတွေတော်ကောင်းရဲ့စိတ်ကအောင်မြင်ရဟာအဖြစ်ကအဲချင်းတော်မှုတွေအဖြစ်ကဘယ်လိုလဲတော်ဝင်တွေအယူနိုင်တဲ့အလူသားမျိုးတို့ဒီ20 20ပြောနိုင်တော့ပဲလေအေအေကလည်းဒီပြဿနာကိုမျှယူရတဲ့သဘောဖြစ်တော့ဖြစ်တော့ကြာဒီကိစ္စမအောင်မြင်တော့လည်းအဖြစ်ကလည်းတက်စီချောင်းတဲ့ဒီသားရှိရဲ့ဆိုတော့ဟိုနောက်တစ်ခါညီငယ်လေးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်ဆိုရစေအေးဖြစ်နေတဲ့စိတ်ကလည်း issue အဖြစ်ပြ issue အဖြစ်ဖြစ်ဖြစ်ဖြစ်ချက်တဲ့အချိန်မှာဒီပေါက်တွေညီငယ်လေးတွေတော့ကျွန်တော်တင်အများကြီးမသိခဲ့နိုင်ဘူးဆိုပြီးတော့ပြောရင်းပြောရင်းနဲ့ကျွန်တော်တို့ဒီလက်သက်တိုင်းဆက်ဒီအဖွဲ့ကြီးတွေကြားရတာလည်းအီစပွဲကြတာပေါ့နော်ဆက်တော့အစီအစဉ်မှာရှိတဲ့လက်သက်တိုင်းဖွဲ့ကြီးတွေကကျွန်တော်ဆက်ရက်ပြည့်ကိုတောင်းပေးတယ်ဟိုအေးရတော့ဆက်ပေါ်ဆက်ရက်ကိုတောင်းပေးရပါတော့ဆိုတော့ပြတ်တမာကဟိုဘက်ပါလည်းအဟလေးရှိလာအဲ့ဒါကြောင့်ညီငယ်လေးကတော့ကျွန်တော်ဆက်တဲ့ဆက်တော့သွားမယ်တအားကြီးအခြေအနေတော့မဆိုးဘူးလက်ခံတော့ပဲတော့ချိန်ချက်ဆက်သွားတယ်ပဲဒါဖြစ်လို့ဆိုတော့ဟိုအေးနေမဲ့ကလည်းအဲ့တက်ကိုချေကုန်ရဖို့တော့သူတို့ကလည်းအေးကြည့်ရတော့လိုအပ်ချက်ဖြစ်အဖေတို့လည်းဆိုတော့ KIA လေးကတော့အနေနဲ့နေလို့မရဘူးဆိုတော့သူတို့လည်းသူတို့ကတော့ဒီအပ်ချက်တော့ဆက်သွားမယ်ဆိုရင်ကျွန်တော်ဆက်နေအဲ့ဒီတော့အကြိုက်ရတယ်လို့ပြောရှင်ရခိုင်စိတ်ကတော့ပြည်ရကိစ္စတွေဖြစ်သွားပြီးတော့ကျန်တဲ့စိတ်တွေကတော့ဆက်ပြီးတော့မအောင်မြင်ကြတဲ့အောင်သူတို့ရောမဟုတ်ပဲထိန်းထားနိုင်တဲ့လေကရှိနေလို့ကျွန်တော်ပြောနေပါတယ
်ဟုတ်ကဲ့နောက်တစ်ခုကတော့မြန်မာနိုင်ငံအစိုးရပေါင်းပေါ်တဲ့မြန်မာနိုင်ငံလူမှုဖွဲ့စည်းမှာကြုံနေရတဲ့အမျိုးသားရေးအစိုးရအုပ်စုတွေအခြေအနေပြောမယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတော့သူတို့လှုပ်ရှားမှုတွေပျောက်ချင်းမလားပျောက်သူတော်ဖြစ်သွားပါတယ်အဲ့တော့ဒီလာမဲ့နှစ်မှာဒီလှုပ်ရှားမှုတွေကလုံးဝကင်းသေးသွားပြီလားပြန်ထွက်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
အဲ့ဒါပြောတော့ကျွန်တော်ဒီ ICJ ကိစ္စကအသေးကြီးပဲမဟုတ်ဘူးအကောင်းဆုံးလည်းပါလာတယ်ဆိုတော့ကျွန်တော်ဒီချက်ကိုကျွန်တော်ဖော်ပြချင်ပါတယ်။အခုလို့ဆိုတော့ ICJ ကိစ္စပေါ်လာတဲ့အမျိုးသားရေးအရာစုတွေကအားလုံးဟာရှေ့ကိုစစ်တမ်းတက်ဖို့ဘယ်လိုမှမဖြစ်နိုင်တော့တဲ့အနေအထားပေါ့နော်။ဟို2020ကနေ2019ပါတော့2019မှပြန်ရတော့လေအမျိုးသားရေးဝါဒနဲ့လူသားရေးဆွေးနွေးမှုတွေကိုဒီကောက်ပွဲကိုပြင်မှတ်ထားပြီးဆွေးနွေးခဲ့တယ်။2020မှာဒီဆွေးနွေးမှုကိုဥတည်နေတဲ့အရေးလက်ခဏာရဲ့အားပဲကနေ2019ကျွန်တော်သိကြရတယ်။ဒါတော့လည်းဒီ ICJ ကိစ္စလို့ခေါ်ပြီးဒီမိသားစုတွေပေါ်ပေါက်လာတဲ့အချိန်မှာ ကျွန်တော်တို့အတူတူလိုက်လက်ဆက်ပြီးပြန်ဆိုင်ရတဲ့အပေါ်မှာဒီကိစ္စတွေကအဆုတ်ထွက်လာဖို့တော်တော်ခဲယဉ်သွားတယ်ကျွန်တော်ဆက်လာလဲကျွန်တော်တို့အကြောင်းလာတယ်မဟုတ်ဘူးထောက်ခံမှုရတယ်မဟုတ်ဘူးဒီတော့ကျွန်တော်ချင်းချောင်းနိုင်တဲ့အဖြစ်ပိုင်းဖြစ်မှာဟုတ်ဆက်ပြီးတော့အဲ့ဒီဒေသကြီးတုံ့ချမ်းမှုတွေမှာဥပဒေပြည်ပြည်ပြည်ရှိတဲ့ပုံစံတွေအားလုံးကလည်းကျွန်တော်တို့ဝရန်ဒီအပေါ်မှာလည်းခြေရာဆောက်တယ်အလီသာဖြစ်ကြတဲ့တော်မလို့ကျွန်တော်ဒီလည်းဒီလိုမျိုးဟောင်းစက်တိုင်ကပေါ်ပေါက်လာဖို့ဆက်ပြီးတုံ့ချမ်းမှုတွားဖို့ခက်ပါတယ်ကိုဆိုတာတို့ဒီအမျိုးသားရေးအားစုကြီးအများအားကျွန်တော်တို့ focus လုပ်နေကြတဲ့တက်မတော်လည်းတက်မတော်ခေါင်းဆောင်တွေကလည်းရေးတာမှာအခု ICIC ရေးတဲ့ကမှာကျွန်တော်တို့ကတော့နောက်ဆက်ပြီးနောက်ကျောင်းဝင်ပြီးတော့ကျွန်တော်နေရာနဲ့အတူဖြစ်သွားတဲ့ပြတ်တော်မလို့အလေးသားကြီးဟိုတရားစီအရေးနဲ့ highlight လုပ်နေတဲ့ပုံစံမျိုးကျွန်တော်တို့ဒီတိုင်းပြည်မှာဥဆောင်တဲ့ပုံစံမျိုးဖြစ်ချင်းထုတ်ဖို့ခက်သွားတဲ့အလေးသားဟာကျွန်တော်ငောက်လက်ပြေကိုအလေးသားကြီးအရေးအစီတွေအလေးသားကြီးအီစာနောက်ဆက်ပြီးနေတော့တဲ့အလေးကြီးကျောင်းနေတော့ဒီလေအောင်တော်မြင်ရပါတ
ယ်ဗျ။ဟုတ်ကဲ့ကုတ္တရာကျေးဇူးပါ။ကုတ္တရာလေးလိုက်မှမှခဏနေပြပါအောင်ခဏကျွန်တော်ဒေါက်တာနေအောင်ဖိတ်ခေါ်ချင်ပါတယ်။နောက်ထပ်စနီမဲ့သူဒေါက်တာနေအောင်ဒေါက်တာနေအောင်ခုနကကုတ္တရာစနီသွားတဲ့အချက်ဒီမြန်မာနိုင်ငံလက်တလုံးကျွမ်းနိုင်တဲ့စိန်ခေါ်ချက်ကဲဆန်းချက်ပေါ့နော်သူစနီချက်ဒီရှိပါတယ်။အဲ့တော့ဒေါက်တာနေအောင်ဘာဒါဒီပေါ်မှာဘာများစနီလို့ပါလဲဒေါက်တာနေအောင်အနေနဲ့ကောဒီလာမယ့်2030မြန်မာနိုင်ငံတကယ်ကျွမ်းနိုင်တဲ့အကဲဆန်းချက်ဒီဘယ်လိုလို့မြင်ထားပါလဲ။
ကျွန်တော်မြင်တာကတော့ခုနပြောတဲ့အချက်တွေကလည်းအားလုံးရှိပါတယ်ဟိုယူယူဘွားပြောရင်2030ကဒီ NLD အစိုးရပေါ့နော်ဒုတိယတင်ရောက်တဲ့အစိုးရဟိုဂန်နစ်သက်တမ်းပြည့်တဲ့လက်ချက်ရွေးကောက်ပွဲအသစ်ပေါ့ပြန်ကြည့်ရွယ်အကုန်လုံးတော့မပြောတော့ဘူးဒါပေမဲ့ NLD ရွေးကောက်ပွဲဆန္ဒဖြစ်တဲ့ဒီခြေဥ်ပြင်ဆင်ရေးဒါပြောခုနငြိမ်းချမ်းရေးကိစ္စပေါ့နော်ပူရောင်ဆိုးတာနေတယ်ခြေဥ်ပြင်ဆင်ရတဲ့ခုနပြောသွားသလိုစီဝါရေးဆုံးလို့ချင်တယ်ဟို GDP တက်တယ်ပြောနေမှာကိုကုန်ဆွေးနှုန်းနဲ့ဘူဒီဖောင်းပွားမှုတော့အများကြီးပေါ့နော်တော့တိုင်းပြည်မှာအဆိုးရွားဆုံးဖြစ်နေတာပြဿနာပါလို့တော့ဒီတရားဥပဒေစိုးမိုးမှုကိမဲ့နေတဲ့ကိစ္စတော်တော်ဆိုးရွားနေတယ်။အဲတော့လူသားတယောက်တည်းလုံခြုံမှုနဲ့တရားမျှတမှုဘယ်လိုမှပြေးနိုင်လို့ဖြစ်တယ်။တချို့နဲ့မှာမွေးစေဘာပါလို့ဇာတိပြဿနာတွေရှိတာလေ။တော့ဒါကဒီလူရက်ဆိုပြောဆိုခွင့်ပါဝင်ပြီးနိုင်ငံလွတ်လပ်ခွင့်နဲ့ပိတ်နေတာရှိတယ်။အဲတော့ကျွန်တော်ဘယ်လိုပြန်တမျိုးပြောချင်လဲဆိုတော့အဲ့ဒီပြဿနာအလုံးချုပ်ကြည့်လို့ရှိရင်ရှိရရှိတာတဲ့ပြဿနာတွေကဒီတိုင်းပဲဆက်ဖြစ်နေတယ်။အဲ့ဒါကိုရှိနကူဆမ်းမှုကေသာအဖြေတွေနဲ့ပဲဆက်ပြီးအဖြေရှာနေတဲ့အတွက်ကြောင့်မလို့ကျွန်တော်တယောက်တည်းအမြင်ပြောရင်2020ရွေးကောက်ပွဲကဘာမှဟိုအပြောင်းလဲအလားအလာကိုပေးနိုင်မယ့်အနေအထားတွေမမြင်ရဘူးဆိုတော့ပြောချင်တာပါလေဆိုတော့အခုကပြဿနာရဲ့ဒီတိုင်းပဲဖြေဖို့ဖြေရှင်းနေရတဲ့ဒီတိုင်းပဲကတိုင်းမော်တိုင်းနေတဲ့လူကပြောင်းသွားတယ်ဆိုတော့ဒီနေ့အဓိကဖြစ်နေတာကပါလို့ဆိုတော့တိုင်းပြည်မှာတကယ်လိုအပ်တဲ့အဲ့ဒီပြဿနာတွေကိုဖြေရှင်းဖို့အတွက်ပြင်ဖို့လိုအပ်တဲ့ဒီ institution တွေပေါ့နော်ဆိုတော့ဥပဒေပိုင်းတွေပဲဖြစ်ဖြစ်ဂျန်နီယာပိုင်းတွေပဲဖြစ်ဖြစ်အတွေးခေါ်ပိုင်းတွေပဲဖြစ်ဖြစ်ကြောင်းလဲဖြစ်ကြောင်းလဲပြုပြင်မှုပေါ့လားကျွန်တော်စကားပြောတော့ဒေါ်တော်လန်နဲ့ဥဆောင်မျိုးပေါ့အဲ့လိုမျိုးတွေလောမဲ့ကိစ္စတွေအားလုံးကဒီ၅နှစ်တွင်မှလည်းမရှိဘူးရှေ့လာမှလည်းကျွန်တော် NLD ကနိုင်အောင်မှာပဲလေဆိုအဲ့လိုလားလားလည်းမတွေ့တဲ့အခါကျတော့ဟိုမျောလင်းချဲ့ရပါရှိတယ်ဆိုဘာမှကိုရွေးချယ်စရာမရှိလို့ဒီတိုင်းသွားနေရတယ်ဆိုတော့ဘဝမျိုးကြီးရောက်နေတာကကျွန်တော်တို့စိန်ခေါ်ကြအကောင်းဆုံးဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့အတွင်းခေါ်ပိုင်းကပါဆိုးရင်လားလဲဆိုတော့အလုံးကပါလဲဆိုတော့ဒီခေါင်းဆောင်တရားအောက်မှာနောက်မှလိုက်မယ်ခေါင်းဆောင်ကိုယ်တိုင်ကလည်းဟိုဘာလဲဟိုကျွန်တော်ငယ်တော့ကစားတယ်ဟိုမထွေးလေးဟိုဆိုဆွန်လိုက်တာဟိုကားတယ်လို့ပြောပါဆိုတော့ဘာဖြစ်လဲလဲဆိုတော့လူရုအာနာလို့ပြောနေပဲလူရုဝေဝိုင်းနဲ့လူရုပါဝင်ဖြစ်ရှင်းတာဟုတ်ပဲနဲ့ခေါင်းဆောင်နောက်မှအာရက်ပြီးတော့မှဖြည့်ရှင်းမယ်ဆိုတော့ဥစားဒီအတိုင်းမင်းငယ်ကိစ္စနေပြီးတော့မှရက်ွက်ကိစ္စတဲ့ဒီကိုဟလာဒီဆံကေခုံးမှုကနေစဘောဟာခုံးမှုရဲ့အားလုံးကိုကျွန်တော်အဲ့လိုပုံစံမျိုးနဲ့ဖြည့်ရှင်းနေဥစားဖြစ်တော့ဘာမှကိုပြောင်းလို့ပြနိုင်တဲ့တကယ်အခြေခံဟို institutional reform တွေကမမြင်နေရဘူးမတွေ့နေရဘူးလာမယူကောက်ွယ်တဲ့ဒါတွေကိုသိပေးနိုင်မယ်လို့မတင်ဘူးပေါ့နော်ဆိုတော့အဲ့ဒီချိန်ခေါ်မှုကြီးကပုံရကြီးကျယ်တယ်အဲ့တော့ငင်းချင်းကိစ္စမှာဖြစ်ဖြစ်ခြေဥ်ကိစ္စမှာဖြစ်ဖြစ်စီဝိုင်းကိစ္စမှာဖြစ်ဖြစ်ဇာတိကိစ္စမှာဖြစ်ဖြစ်တရားဥပဒေစိုးမိုးမှုကိစ္စမှာပဲအဲ့ institution တွေကိုပြောင်းနိုင်တဲ့နော်ဒီလှုပ်ဆောင်မှုတွေအပြုပြင်ပြောင်းလဲမှုတွေအဲ့လိုမြင်နေရတဲ့အခြေခံအုံပြစ်တွေကိုမတွေ့နေသေးရသေးတာကစင်ကုန်းဖြစ်တယ်လို့ထင်ပါတယ
်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျာကုနှံထောက်ပြသွားတဲ့ချက်ကတော့ပြည်တွင်းမှာလက်ရှိ institutional reform နဲ့ပတ်သက်လို့တော်တော်လေးအားနေနေတဲ့အခြေအနေပေါ့နောက်ကျွန်တော်တစ်ဖက်မှာပြည်တွင်းပြည်ပအခြေအနေမေးကြပါလိမ့်ခင်ဗျာပြောမယ်ဆိုရင်ပြည်ပမှာအခု ICG ပါဝင်နိုင်ငံတွေက PR တွေအခုမကြတင်ကပဲဒီ UNG ကနေလို့မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီလွန်ကြာကြီးဆုံးဖြတ်ချက်ထွက်လာတာမျိုးတွေရှိနေပြည်ပ PR တွေလည်းတော်တော်ရင်ဆိုင်နေရပါတယ်ဒါပေမဲ့တစ်ဖက်မှာကျွန်တော်တို့လေ့လာကြည့်သလောက်ဥပမာဆိုဒေါက်ဆာဆူကြည်စင်ပြီးတဲ့ MRTV ရဲ့သကဝိုင်းတို့ဘာလို့မှသက်ဆိုင်တာဝန်ရှိသူတွေပြောတဲ့အနေထားဆိုသူတို့ဘက်ကပတ်ပိုင်းတိုင်းခြေပနိုင်တဲ့ကင်တွေနိုင်တဲ့ဒါမျိုးတွေတုံ့ပြန်နေတာရှိပါတယ်ခင်ဗျာတကယ်ပဲ2020မှာနိုင်ငံတကာပြည်အားကိုမြန်မာကအန်တုနိုင်ပါမလား
ကျွန်တော်တို့မထင်ဘူးเนาะနိုင်ငံတကာပြည်အားဆိုတာလည်းခုနပြောလို့ပေါ့ဗျာဟိုအခုလက်တလို့ရာဖြည့်ရှက်မှကိစ္စတွေပါမကြခင်မှာဆုံးဖြတ်တက်လာလို့ရှိပါတယ်အဲ့ဒီပေါ်မှာဘူတီပြီးတော့မှလာဟိုဖီးရနေရှိလာနေရှိဒါပေမဲ့ဒီ ကိစ္စတခုခုနဲ့ပတ်သက်လို့ရှင်ရေเนาะဝင်းမခံမှုညင်းနေပြုပြင်ပြောင်းလို့ပြုပြင်ပြောင်းလို့လက်မခံမှုဆိုတဲ့အမြင်ကနေရာတိုင်းမှာလို့ရောက်သွားနိုင်တယ်အဲ့ဒါကဘာလဲဆိုတော့ယင်းညွတ်နေမှုတွေပဲဖြစ်ဖြစ်เนาะအခုကျွန်တော်ပြောနေကြတဲ့ဘန်နီရီဖော်မ်လုပ်တယ်မနေ့ကပဲ IMF ကျွန်တော်တို့ကဘာလဲဆိုတော့ခုနပြောတဲ့အင်စတီကျူရှင်းတွေကိုပြောင်းနိုင်ဖို့အတွက်ကိုနဲ့ဥဆောင်မှုနဲ့ဘာပြောမယ်ဆိုတော့သိရတယ်မသိရတယ်အဲ့ဒါတွေပေါ်မှာနေရာတိုင်းမှာညှင်းဆန်နေတဲ့နိုင်ငံခံတဲ့ပုံစံဆိုကိုညှင်းဆန်နေတယ်ဆိုလို့ရှိရင်အဲ့ဒီအမြင်ဆိုရယ်အဲ့ဒီအမြင်ကဘာလို့မရှိပေါ်လာမလို့ချင်ဘူးအဲ့တော့အနေနဲ့များတော့ဒီ
ไอ้เมียนี้ก็คุณน่ะပြောတဲ့နိုင်ငံတကာဖီအားတယောက်လာမှုပုံမှန်အများကြီးဟိုဟိုဘာလဲတံပိုးမှုတွေပေးနိုင်လေလို့ကျွန်တော်အနေနဲ့ကျွန်တော်အဲ့ဒါကုတိဟပြန်မေးချင်ပါတယ်ခုနကဒေါက်တာနေအောင်ပြောသွားရဲ့ဟိုမှာသူကထောက်ပြလာတော့မြန်မာနိုင်ငံမှာပြည်ပြောင်းလဲမှုဒါလို့ကုတိဟကောင်းကောင်းမချအောင်ကျွန်တော်ပြန်ခေါ်လိုက်ပါမယ်ကျွန်တော်တို့တော့ရှင်တွေကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်အရင်ဆ နည်းမများလို့ရပါတယ
်ဟာပြေးကြီးရပါခင်ဗျကျွန်တော်အနေနဲ့ကတော့2020မှာဆိုရင်တော့ယတနာကတော့ပို့ပြီးတော့ကြီးထွားလာမလို့ကျွန်တော်မြင်နေကြ2019မှာစစ်တပ်ရဲ့မတရားအုပ်မှုတွေကိုနော်စစ်တပ်အနေနဲ့အပြစ်မရှိတဲ့အောင်ရောဒေါန်သန်းစီပြောသားတာကိုကျွန်တော်တို့ကြားရပါတယ်ခင်ဗျအဲ့တော့ဒေါန်သန်းစီပြောဆိုကြတာနော်ပမာပြည်သူတွေတိုင်းသားပြည်သူတွေကသူကြီးခံမဲ့သဘောသွားပြီးတော့တက်ရောက်ပါတယ်ခင်ဗျ
ဟုတ်ကဲ့
ဒါကြောင့်မို့2020မှာဆိုရင်เนาะပြဿနာပုံတော့ပြင်းတက်လာမယ်လို့ကျွန်တော်မြင်တယ်။နောက်တော့เนาะကျွန်တော်တို့ဒီလူတွေဟာเนาะဂျန်သူအခွင့်အရေးနဲ့ကိုယ်ပိုင်စံတန်းခွင့်ကိုเนาะဘယ်တော့ရမလဲ။အဲ့ဒါဘယ်လိုဖြေပေးနိုင်မလဲလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ပါခင်ဗျ။ဒါကတော့တိုင်းနာကိစ္စပါ။ကျွန်တော်နောက်ထပ်သွားရှိတူလှည့်ပေးကြပါလေ။ကုတမ်းမောင်တို့ဆွေးနွေးမြေမြန်လို့ရပါတယ်ခင်ဗျ။ဟ
ုတ်ကဲ့ခင်ဗျာ။ICD ကိုဆုံးတဲ့ကြားကျင်မှာတရားဝင်ကြီးချုပ်လည်းရောက်လာပါတယ်ဒီတိုင်းသားရတော့တော်တော်များတော့လက်မခံတော့ဒါပေမဲ့ဒီဝါကြည့်နေရတော့သူကြွားလာဟုအားပြောက်ဆိုတော့ပြောရဆိုတာကဝါကြည့်နေမှာ25ရာခိုင်နှုန်းကတရားဥပဒေပါပဲကြွားအောက်လက်ခံနေပါပဲเนาะအေးရဒီပြည်နယ်မှာဝါကြည့်နေလို့လုံးမယ်ဆိုတာကဝါကြည့်နေဆိုတာဘေးမှာတရားဥပဒေသက်ရှိလို့ကြွားဝါကြည့်နေလို့ခုဆရာရှိတာအေးနေနေလဲအဲ့ဒီမပြေပါဘူးဟုတ်ကဲ့ကိုနောက်လာဒီ2020မှာလေဒီဥပဒေကိုစိုးမိုးရေးဖို့အတွက်ဆိုအဓိကအရေးကြီးပါတယ်သူတို့ ICD ကတ်တော့တာတို့စာတင်တဲ့လူတွေကိုပြောမဲ့စာဝရက်ကလွှဲရင်ချီချီရောက်ရောက်ဥပဒေကိုတိုင်တွယ်ဖို့အတွက်အရေးကြီးပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကိုတမ်းမောင်ကျေးဇူးပါခင်ဗျာကိုခုနကိုတိလမှုပြောဆင်းရဲသွားတဲ့တိုင်းလာရေးမပြောခင်မှာကုတီဟာကိုပြန်ဖိတ်ခေါ်ကြပါလေကုတီကခုနကပြောသွားတာစကားပြတ်သွားလို့ဒေါက်တာနိုင်အောင်ပြောသွားတဲ့အထက်မှာဒီပြည်ရင်ပြောင်းလဲရေး mindset နဲ့ပြည်ရင်ပြောင်းလဲရေးလုပ်ငန်းတွေပိုလိုအပ်နေတယ်လို့မြင်တယ်ကဲဆန်းချက်ဖြစ်တယ်လို့မြင်တယ်ကုတီကအမြင်သိချင်ပါတယ်ဟယ်လိုကုတီကကြားပါလားဟယ်လို
ခုကပြန်ကြားရ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ခုနကပြောတဲ့ဒီပြည်ရင်ပြောင်းလဲရေးနဲ့ပတ်သက်လို့အမြင်ပါအဲ့ဒါလေးသိချင်ပါတ
ယ်ဒီ situation တွေပြည်ရင်ပြောင်းလဲရေးကအမှန်တကယ်လို့ပါတယ်အခုကျွန်တော်တို့ဖြစ်နေတဲ့ဆက်တာရဲ့အကျိုးဆက်ကိုဒီစစ်စစ်ကိုလိုက်ကြည့်တဲ့အခါမှာကျွန်တော်တို့လက်ရှိသွားနေတဲ့ကျွန်တော်တို့ဒီမိုဒီစစ်စစ်ပေါ်ပါလီမန်ကဒီမိုဒီစစ်စစ်ကြိုက်ဒီကျွန်တော်တို့ဒီလူခွေရိုးအဲ့ဒီလူခွေရိုးတမိုးသားကျွန်တော်တို့ဒီကျွန်တော်ဒီဘူရီစနစ်ကိုသွားနေတဲ့နေရာမှာကျွန်တော်တို့ institution ကကျွန်တော်တို့ဒါနဲ့ဒီစနစ်တွေကိုဖြစ်တော့ရတဲ့ကိုလိုအပ်တဲ့ပြည်သူတောင်းလာမှုကိုခြေကပြည်သူတောင်းလာမှုကိုအားကြီးလိုအပ်ပါတယ်ဒီ society မှာလည်းကျွန်တော်လိုအပ်တဲ့ဒီအစိုးရအဖွဲ့ကြီးတွေပေါ့အစိုးရလုပ်ငန်းတွေကိုပေါ်ဆောင်နေတဲ့ဒီ technology ရဲ့ဒီသက်သာရအဖွဲ့ကြီးတွေပေါ့နော်ကျွန်တော်တို့စင်တာကြီးစသဖြင့်အခုဟောမှာခြေကပြည်သူတောင်းလာရေးပြီးတော့အသေးအခေါ်ရသတောင်းလာမှုတွေပေါ့နော်ဒီလိုစီစဉ်စနစ်လုံးနေတဲ့ကပ်ကြီးတွေဒီအသေးခေါ်လေးအလေးအချက်လေးအယူအဆလေးကိုကြောင်းလဲလို့လိုအပ်နေပါတယ်ဒါပေမဲ့ဒါရင်းနဲ့ပြောင်းနေတယ်လို့ပြောရင်လည်းကျွန်တော်တို့ဟိုပုံစံတရားပေါ့နော်သူကသာပြောင်းလဲလာပြီးတော့ကျွန်တော်တို့တတိယစံနာရီပေါ်မှာအကျိုးတစ်တက်ရောက်မှုရှိပြောင်းလဲလာတယ်အပြောင်းလဲမှုတွေမမြင်ရတာကျွန်တော်တို့လက်ရှိကျုံ့နေရတဲ့စိတ်ကောင်းမှုအခက်အခဲပေါ့ဆိုတော့ဒီလိုမျိုးအင်ဂျင်နီယာကျွန်တော်တို့ မပြောင်းနိုင်တဲ့အတွက်ကြောင့်လို့တက်တနာကြီးတင်းတင်းလျောက်ပတ်တော့မဖြစ်ခြင်းနဲ့တက်တနာအခုကတော့ပြည့်ခဲ့ပြီ။ဒါပေမဲ့အခုကကြီးလာကြီးရပြီးရှင်းနေရဖြစ်လာတဲ့တက်တနာလေးကျွန်တော်တို့တောင်းချောက်ကျွန်တော်၄ရက်ပြန်မှတင်ခဲ့တာပေါ့နော်။ဆိုတော့ဒါကတကယ်ဆိုတော့ပါ။ဆိုတော့ကျွန်တော်တို့ကဒီအသက်ကြီးဆိုတော့အခုလည်းကျွန်တော်တို့ဒီကြည့်လို့ရတယ်ပြီးတော့ရဲတဲ့ကြီးရွေးချယ်တဲ့ကတော့ဒီလိုမျိုးကျွန်တော်တို့အများမျှော်လင့်နေတယ်ဒီလိုဒီအဲ့တဲ့ကเนี่ยนี่แหละตัวเราตัวอาเตยเนี่ยดูนี่ขึ้นไปแล้วทีนี้นี่ก็คือเราหมดแล้วคือเราอุ้มออกมาเนี่ยคือเรายื้อเฉยไล่ไปยื้อเฉยมาทํามาแล้วเราอารมณ์เนี่ยนะพี่ครับคือตัวอาเตยเนี่ยดีแล้วคือเราแก้เนี่ยคือเราเนี่ยอายุนี่แล้วก็ execution เนี่ยแหละที่เนี่ยจองแล้วตัวอาเตยเนี่ยขัดเลยยุ่งยากเลยเนี่ยคือเราตีราพี่ครับสุดท้ายตัวลงไหนเนี่ยเราได้จากคุณที่ช่วยคือเรายื้อเฉยไปได้ได้จากคุณที่เราลงไหนเนี่ยก็เราจ้าอ่ะเลยเราเรียนอ่ะเลยสุดท้ายแล้วก็ต้องเอาเงินหมดเอาในขณะเราตัวก็ดีพอที่จะชะเนี่ยมาแล้วแค่แค่ဒါကြေကြောင်းလေးကို drive လုပ်နိုင်တဲ့ computer capability ပေါ့နော်ဒီအားဟိုမှာမရှိဘူးနောက်တစ်ခါကျွန်တော်တို့အောက်ခြေရည်ကျွန်တော်တို့ဒီပြင်ကြောင်းရမှုခံရမယ်ကျန်ရတယ်လေဂျုံကမှုရှိတယ်ဆိုတော့အဲ့ဒီခုကြားမှာကျွန်တော်တို့ prepack ဖြစ်နေတဲ့ပြဿနာပေါ်လို့အပြင်ရှိတဲ့တက်တာအပြင်ဆက်ပြီးတော့ပြဿနာဖြစ်နေတာဖြစ်သွားတာပေါ့ဟုတ်ကဲ
့ဟုတ်ကဲ့
ဒါကြောင့်ကျွန်တော်တို့အောင်မြောင်ဝိုင်းပြီးတော့ကျွန်တော်တို့ဒီအားလုံးတို့ဒီလိုလုပ်ရပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးအချိန်နဲ့တင်ပြရတော့တော်တော်နေအောင်ကျွန်တော်မေးလိုက်ချင်ပါတယ်အဓိကတော့ခုနကကိုတီးလည်းမှုပြောသွားတဲ့တိုင်းသားရေးကိစ္စနဲ့ပတ်သက်လို့နည်းတစ်မိနစ်လောက်ပေါ့နော်အဲ့ဒီအတွင်းမှာချုပ်ပြီးတော့ဖြေပြပါလားခင်ဗျာ
တိုင်းသားတွေကဒန်းတူကြီးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ဟိုရပ်တဲ့နေဆိုတာရှင်းပါတယ်ဒါပေမဲ့တူတူပြောလို့ရှင်တော့ဗာလဲဆိုတော့ဒီ fair နဲ့ပတ်သက်လို့ရှင်ကျွန်တော်တို့ကဒီတိုင်းသားကြီးကိုမှတော့အားလုံးကမူလပိုင်ရှင်တွေဖြစ်တယ်အဲ့ဒီပုံမှာတိုင်းပြည်အာဏာကိုဘယ်လိုခေါ်ဝေကြမလဲဆိုတာနဲ့အခုတက်မတော်နဲ့အထက်တဲကဗမာပြည်ပြည်မနိုင်ငံအရေးပြောနေတဲ့တိုင်းသားတွေလည်းအခွင့်အရေးတွေပူပေးရမယ်ဆိုတဲ့အမြင်တစ်ခုကမတူသေးဘူးအဲ့ဒါကြောင့်မလို့ခုနပြောတဲ့ဝါကိစ္စဖြစ်ဖြစ်ရခိုင်ကိစ္စရဖြစ်ဖြစ်တကယ်တမ်းပြောရင်ရခိုင်နဲ့ဒီရှမ်းပြည်နယ်ဘက်မှာတိုက်ပွဲဖြစ်တာတွေကလွန်ခဲ့တဲ့လင်္ကာနဲ့လောက်ကတမ်းမတော်ကနေပြောဟာဒီတက်လေးတွေကဒီဟိုမှာအခြေဆိုင်တာမဟုတ်ပါဘူးအရင်သေးပါတယ်ဆိုတော့မစင်မချင်းဆုံးတဲ့ကြကြောင့်မလို့တိတူတွေဖြစ်ရတာ
ဟုတ်ကဲ့
ဆိုတော့တိုင်းလိုက်နဲ့ပတ်သက်လို့ရှိရင်သူတို့ရမူလရပ်ပန်ခွင့်တွေအသီးမဲ့ပြုပြီးတော့ဖြည့်ရှင်းပေးနိုင်ဖို့ကအဓိကကြပါတယ်လို့ကျွန်တော်ပြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းဒီလိုက်စီစဉ်ချိန်ဆသွားလို့ပါအဓိကပေါင်းဆွနေပြီးတဲ့ကုတီဟာနဲ့ဒေါက်တာနိုင်အောင်ကျွန်တော်တို့ရရှိနေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းဒီလိုက်စီစဉ်ကိုတော့ဒီမှာပဲရန်နောက်ွယ်ပြေးပါခင်ဗျာ
ကိုယ်တိုင်ရုပ်အစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညဒိုင်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်သူယုံကြည်ရအစီအစဉ်မှာတော့စီမံခန့်ခွဲမှုတင်ဒန်းစရာဦးဟန်မြင့်မောင်ရဲ့ယုံကြည်ရကိုနားဆင်ကြရမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်
။ကျွန်တော်ဟာစီမံခန့်ခွဲမှုတင်ဒန်းစရာ management trainer တယောက်ဖြစ်တဲ့အားဖြင့်တော့ကျွန်တော်ယုံကြည်ရတော့စီမံခန့်ခွဲမှုဆိုတဲ့ပညာရပ်ကိုကျွန်တော်ယုံကြည်ပါတယ်။အဲ့တော့ဘာကြောင့်ယုံကြည်ရတယ်လဲဆိုလို့ရှိရင်စီမံခန့်ခွဲမှုပြည်ညရဲ့တစ်ခုဟာဘုရားဘာသာအနေနဲ့ပဲပြောရမယ်ဆိုလို့ရှိရင်လောကီရေမကောက်လောကုတ်အတွက်ပါဒါအကျုံးဝင်တဲ့ပြည်ညရဲ့တစ်ခုလို့ကျွန်တော်အနေနဲ့တော့ယူဆပါတယ်အဲ့တော့စီမံခန့်ခွဲမှုဘာသာရပ်ကိုကျွန်တော်တို့အတန်းချင်းပိုင်းကြည့်မယ်ဆိုရင်3ပိုင်းလောက်တွေ့နိုင်ပါတယ် organization management လို့ခေါ်တဲ့အဖွဲ့အစည်းကိုစီမံခန့်ခွဲခြင်း system management ပေါ့ဒီနှစ်တစ်ခုကိုစီမံခန့်ခွဲခြင်းနဲ့ stress management လို့ခေါ်တဲ့ကိုယ့်ကိုယ်ကိုစီမံခန့်ခွဲခြင်းဆိုပြီးတော့သုံးမျိုးသုံးစားလောက်ပြောကြလို့ရနိုင်ပါလိမ့်မယ်အကြံဉာဏ်အားဖြင့်ပေါ့နော်အဲ့တော့ self management လို့ခေါ်တဲ့ကိုယ့်ကိုယ်ကိုစီမံခန့်ခွဲတဲ့အလုပ်ကိုသာကောင်းကောင်းလုပ်နိုင်လို့ရှိတယ်ဘက်ကိုနိဗ္ဗာန်ကိုရောက်ပြီးထိကြောင်မှအားထုတ်နိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့အဲ့ဒါကြောင့်မလို့လောကီရောလောကုတ်ရောပါအကျိုးရှိနိုင်တဲ့ပညာရဖြစ်တဲ့ကြောင်စီမံခန့်ခွဲမှုပညာရကိုယုံကြည်ပါတယ်နောက်တစ်ခုကတော့လူသားတွေအနေနဲ့ရှင်သန်ရည်တည်လာတဲ့အခါမှာစီမံခန့်ခွဲမှုဆိုတဲ့ပညာရဲ့တစ်ခုဟာမပြင်းနိုင်ဘူးပေါ့နော် management နဲ့စီမံခန့်ခွဲမှုနဲ့မပြင်းနိုင်ဘူးအဲ့တော့ဘယ်မှာသွားပြင်လဲဆိုလိုတဲ့သဘောက business မသွားမလားအဲစီးပွားရေးမှာသွားမလားစီးပွားရေးမှာသွားရင်ဥပမာကျွန်တော်သင်တန်းလေးပို့ချတဲ့အခါမှာခဏခဏကြုံတွေ့ရပါတယ်ဥပမာအပြင်ဒီမှာက accounting ကိုဝါသနာပါတယ်သင်ရင်းကိုင်ပညာရပ်ကိုဝါသနာပါတယ်သူဖြစ်တယ် management နဲ့ဝေတဲ့စီမံခန့်ခွဲမှုကဒီမှာနဲ့မသက်ဆိုင်ဘူးလို့ထင်ပါတယ်အဲ့တော့ဆိုကြပါစို့ရဲ့accounting ဘာသာရပ်တစ်ခုကိုအဲ့တော့သင်ရင်းကိုင်ဘာသာရပ်တစ်ခုကိုလေ့လာသင်ကြားတယ်လို့ဆိုပါစို့အဲ့တော့လေ့လာသင်ကြားတယ်လို့ဆိုပြီးတော့သူက account system လောက်လောက်ဟုတ်လားနော်အဲ့တော့သင်ရင်းကိုင်လက်ထောက်လေးအနေနဲ့လုပ်ဝင်တယ်ဆိုပါစို့အဲ့ဒီအချိန်မှာတော့ဆိုကြပါစို့ဝင်ပြီးမှဖြောင်းနေမှစပြီးဖြစ်ပေါ့လေအဲ့တော့သင်ရင်းကိုင်လည်းပတ်သက်ပြီးတော့သူအဲ့ဒီလောက်လောက်အောင်အဲ့တော့ကျွန်တော်တို့ဒီလိုစဉ်းစားကြည့်အောင်လူတယောက်ကသူ့ဘဝကိုအောက်ခြေဆင်းနဲ့မသေးနဲ့ဖဲနဲ့ develop ဖြစ်အောင်ဘယ်သူမှမလုပ်ကြမယ်လို့ကျွန်တော်ထင်ပါတယ်။အဲ့တော့ develop ဖြစ်အောင်လုပ်တယ်လို့ဆိုရင်သူဒီနေ့ကျရင်ချိန်ကောင်းနေရင်ဖြစ်သွားမှာပေါ့နော်။အဲ့တော့သင်္ကန်ချုပ်တယောက်အနေနဲ့သူဟာသ
ซึ่งเนี่ยเนี่ยไทยซอยเนี่ยเราก็ลงเนี่ยละธรรมะโมยตู้แล้วมาชื่อเสียงไงซึ่งเนี่ยโอ้ที่มันข้างไว้อะไรสมาธิอยู่เสียงที่มันข้างไว้เนี่ยเราก็ทุกที่เนี่ยเราไก่เนี่ยอะไรเนี่ยลูกใช่ไหมเนี่ยเราดูเรียกว่าจะเราเล่าใจเราเจ้าที่เช่นนั้นเนี่ยดีเป๊ะที่เนี่ยเราก็ที่รู้เนี่ยว่ามาเก็ตติ้งนะเป๊ะละธรรมะโมยเราจะเช็คละจะคือดูบ่นะเออกลัวว่าป้าพี่เราเว้นอะไรใช่ไหมเราดีเราก็เล่าใจเราตัวเนี่ยเลยตัวเนี่ ไม่ใช่ลงไม่เอาไม่ใช่ลงไม่เอาฉันต้องสอนในแง่คำว่าต้องมาหรือไม่มาเลยแต่ที่มาสรุปสุดท้ายเนี่ยแมเนจเมนต์ที่มาทำงานมุ่งเน้นเก่งเว็บดีดเช่นอะไรหรือเปล่าเนี่ยช่วยอะไรเนี่ยโอเปอเรชั่นเนาะเก่งเว็บบีเออจะนอนเปล่าเปอเรชั่นเนาะเก่งเว็บดีเนาะกูว่าแมเนจมาแล้วว่าเลยไหมอีเดดบอร์ดอยู่ล้างหัวแต่ที่มันจะโอ้โหเนี่ยทราบดีเนี่ยกูว่าแมเนจเราเก่าแค่เอาไหมที่มาทำงานเราแค่เอาไหมเออฟรองเครดิตเกรดวะเนาะสร
ပါပိုင်းကပြောခဲ့သလိုပဲလောကုတ္တရာကိုအားထုတ်မယ်ဆိုရင်တော့မှကိုယ့်ကိုယ်စက်ကွန်ထရိုးဆက်မန်နေဂျမန့်လုပ်နိုင်တယ်ဆိုရင်နိဗ္ဗာန်ရောက်တာရောက်ဆောင်တော့အားထုတ်နိုင်တဲ့ဖြစ်ကိုရောက်နိုင်ပါတယ်အဲ့တော့ကျွန်တော်ယုံကြည်ရတော့စီမံခံမှုပညာရက်ကိုယုံကြည်ပါတယ်ဆက်စပ်တင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစီ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင် VO America တန်ရက်2020ပြည့်နှစ် January 1ရက်ဗုဒ္ဓဟူးနေ့မနက်ခင်းထုတ်လွှင့်ပေးနေတဲ့တနားရီစာစီစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15133ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလေရှင်ဗုဒ္ဓဟူးနေ့ညပိုင်းမှာတော့လူလူကျမ်းမာရေးဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့ဒီဘလော့ဂါတွေပြောသမျှအစီအစဉ်တွေနားဆင်ကြရမှာပါအခုတော့ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါဦးမယ်ရှင
်အီရန်နိုင်ငံကအမေရိကန်တန်ရုံကိုဆန္ဒပြသူတွေကအကြမ်းဖက်ဝင်စီးဖို့ချိုးစားနေချိန်မှာအမေရိကန်ဘက်ကလည်းဆက်ကြံ့ခံရင်ဆိုင်ပြီးစစ်ကူထပ်ပုံနေပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအကြေညာချက်ထုတ်ပြန်လိုက်ပြီးဆန္ဒပြသူတွေအနေနဲ့တန်ရုံထဲဝင်မစီးနိုင်တဲ့ပဲအမေရိကန်ဝန်ထမ်းတွေအနေနဲ့လည်းလုံလုံချုံချုံရှိနေပြီးတန်ရုံကိုရွှေ့ပေးဖို့မရှိသေးဘူးလို့မနေ့ကဆိုလိုက်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးကလည်းတန်ယုံနဲ့တန်ယုံဝန်ထမ်းတွေကိုကာကွယ်ပေးဖို့နောက်ထပ်တပ်ဖွဲ့တွေဆဲလွတ်နေတယ်လို့မနေ့ကပဲကြေညာခဲ့ပါတယ်။လီဘီးယားနိုင်ငံမှာတော့ကုလသမဂ္ဂကအတိအမှတ်ပြုထားတဲ့ဆွေးရနယ်တူရကီဆွေးရတို့ကြားစီရင်တဲ့ရေချောင်းဆိုင်ရာသဘောတူစာချုပ်ချုပ်ဆိုလိုက်တာကြောင့်လီဘီးယားရဲ့ပြည်တွင်းရေးကိုပြည်ပနိုင်ငံတွေကဝန်ဆက်ဖက်ခြင်းမဖြစ်ဖို့အာရဗ်ဖွဲ့ချုပ်ကအင်ကာနဲ့မှတောင်းဆိုလိုက်ပါတယ်။အခြေဆွေးရကအရေးပေါ်ခေါ်ယူပြီးကာယူမျိုးမှာပြုလုပ်ခဲ့တဲ့စီဝေးကနေလီဘီးယားနိုင်ငံအတွင်းနိုင်ငံသားအစွန်းရောက်တွေဝင်ရောက်တက်ခဲ့မဲ့ရေကနေဟန်တားနိုင်မဲ့ဆုံးဖြတ်ချက်ကိုအာရဗ်ဖွဲ့ချုပ်ကမနေ့ကချမှတ်ခဲ့တာပါ။နိုင်ငံတော်သမ္မတဦးဝင်းမြင့်ကနှစ်တကူမေကွန်ဖြစ်စဉ်မှာပြည်သူတွေကိုဒီဇင်ဘာ31ရက်နေ့ကမေကွန်ပြောရမှာပြည်ထောင်စုကြီးငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့လုပ်ငန်းတွေမှာပြည်သူလူထုကပူးပေါင်းပါဝင်ကြဖို့တိုက်တွန်းထားပါတယ်။နိုင်ငံတော်အနေနဲ့အခက်အခဲအကြက်တဲ့အမျိုးမျိုးဖြင့်စိန်ခေါ်မှုတွေနဲ့ကြုံတွေ့နေရပေမဲ့လည်းအမှန်တရားတရားမျှတမှုနဲ့ယူသားပွင့်လင်းမှုတွေကိုလက်ခံထားပြီးအောင်မြင်စွာကျော်လွှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းအစိုးရအနေနဲ့လည်းတိုင်းနာပြည်သူအားလုံးကာလာရေရှည်မျောလင်းတောင်းတကြရတဲ့ဒန်တူခွင့်ရေးငင်းချင်းတဲ့ဖွံ့ဖြိုးတိုးတက်ရေးကိုအာမခံပေးမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးအတွက်ကြိုးစားလှုပ်ဆောင်နေကြောင်းလည်းသမ္မတဦးမြင့်ရဲ့မိကွန်းမှာဖော်ပြထားပါတယ်
။ဗုဒ္ဓဦးနေမြတ်ခင်ထိတ်တန့်ရောက်နေတဲ့ဒီမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြပေးသွားတာပါ။ခုမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရယ်ရှင်။ညနေဘက်6နာရီခွဲကနေ9နာရီခန့်ထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဖူရီသောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအတွက်ပျော်ရွှင်စရာနှစ်သစ်ဖြစ်ပါစေ။စိတ်သစ်လူသစ်နဲ့ဘဝခရီးကိုတက်တက်ကြွကြွဆက်လက်နိုင်ပါစေရှင်။
This program has come to you from the Voice of America, Washington.